Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ် August 10ရက်ကျတာရညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line Meter 3251 အပြင် VOA Website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာအကြောင်းသားတွေရဲ့ဆန္ဒပြမှုကြောင့်ဒုတိယအကြိမ်လွတ်လပ်ရေးရရှိခဲ့ပြီလို့ဂျပန်အစိုးရခေါင်းဆောင်ကပြောကြားလိုက်ပါတယ်ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်နှုမြူပုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့ကတာမတ်ကြီးတွေမတက်ဘူးလို့ပြောကြားခဲ့ကြပါတယ်ဗြိတိန်မှာတော့မင်းညာတို့ကအကြမ်းဖက်အထိကရုံတွေမရှိဘဲငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမရှင
်ဟုတ်ကဲ့ပါမစမြတ်မွေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် KIO ကချင်တက်ဌာနချုပ်လိုင်ဇာမြို့နီးကိုစစ်ကောင်စီကလေကြောင်းပုံချခဲ့ပါတယ်နောက်လာရှုနဲ့ကြောင်မဲကြပြီးပြည်ဦးလွင်ကစစ်တပ်ရရှိနေဝန်ထမ်းတွေမြို့ကထွက်ခွာနေတာကိုဒေသခံက
တချို့ရမန်းလေးဘက်တို့ပါတို့ရကုန်တို့ကားတွေနဲ့ချင်းကုန်ကြပြီဒီလူလူကတော့စိတ်မပါဘူးညာတော့အဖြစ်ဝန်ထမ်းတွေတက်ပြရဆိုလို့ရှိရင်တကယ့်အကြီးပိုင်းတွေကဘုံလုံးချင်းကုန်ပြီးသားစုတွေ
နောက်ရှစ်လေးလုံး36နှစ်ပြည့်အထိမ့်မဲ့ချီတက်ဆန္ဒပြပွဲတွေမြန်မာနိုင်ငံထဲမှာလှုပ်ခဲ့ကြပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရမြမကြီးသုံးသက်ချက်နောက်ကျမကြီးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုဇက်တိုင်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီចောင်းသားတွေရဲ့ဆန္ဒပြမှုကြောင့်နိုင်ငံမှာဒုတိယကြိမ်လွတ်လပ်ရေးရရှိခဲ့ပြီလို့ဒီဂျာဖြတ်အစိုးရကိုဥဆောင်ဖို့နိုင်ငံကိုဒီကနေ့ပဲပြန်ရောက်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကပြောကြားလိုက်ပါတယ်နိုင်ငံကိုဒီမိုကရေစီပြန်လည်ထွန်းကားအောင်သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ဒါကာမြို့တော်ကိုပြန်ရရောက်ခြင်းမှာအခုလိုပြောကြားခဲ့ပါတယ်တော်လှန်ရေးကြောင့်ရလာတဲ့အောင်ပွဲအစနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီဆစ်ဆက်သွားမှာဖြစ်တဲ့အကြောင်းဒီလိုအခြေအနေဖြစ်လာအောင်ကြိုးပမ်းခဲ့ကြတဲ့လူငယ်တွေကိုကျေးဇူးတင်ချီးကျူးကြောင်းဂျာဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကပြောကြားခဲ့တာပါလူငယ်ကျောင်းသားတွေဟာနိုင်ငံကိုကာကွယ်ပြီးတော့တိုးတက်တဲ့နိုင်ငံသစ်စီအချိန်နဲ့သွားနိုင်ဖို့နိုင်ငံကိုအသက်တစ်ဖန်မွေးဖွားပေးခဲ့တယ်လို့လည်းသူကပြောပါတယ်ကျောင်းသားတွေသတင်းဖတ်တဲ့ချီဆန္ဒပြခဲ့ကြပြီးတဲ့နောက်15နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်ရှိတ်ခါစီနာယာရုကနေဆင်းပေးခဲ့ရပြီးတော့အိမ်နီးချင်းအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။အဲဒီနောက်စစ်တပ်ကဂျားဖြတ်အစိုးရဖွဲ့ပေးခဲ့ပြီးအစိုးရကိုဦးဆောင်ဖို့ဥရောပကိုရောက်နေတဲ့အသက်84နှစ်အရွယ်မိုဟာမက်ယူနက်စ်ကိုဒီကနေ့ပြန်ရောက်လာခဲ့တာဖြစ်ပါတယ်။လူပေါင်း450ထက်မနည်းသေဆုံးခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ရရှိအောင်သူ့အစိုးရအနေနဲ့ဦးစားပေးလုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံထဲမှာတယောက်နဲ့တယောက်တန်တရားတွေကိုဖယ်ရှားပြီးလွတ်လပ်မှုကိုကာကွယ်ကြဖို့အတွက်လဲကောင်းဆောင်တဲ့ UNES ကတောင်းဆိုခဲ့ပါတယ်ရှင
်။သမ္မတဟောင်းဒေါ်နယ်ထရမ့်သာရွေးကောက်ပွဲရှုံးလို့ရှိရင်အစိုးရပြောင်းတာညင်သာဖို့သိပ်မယုံရဘူးလို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းသမ္မတဟောင်းထရမ့်သာရှုံးခဲ့ရင် American ရဲ့အာဏာကိုညင်ညင်ချင်းချင်းလွှဲပြောင်းပေးနိုင်ဖို့ဖြစ်နိုင်ပါမလားလို့ယုံကြည်မှုညော်နေနေကြောင်းလက်ရှိသမ္မတဘိုင်ဒန်ကမနေ့ဗိုလ်ထုတ်နေတုန်းကပြောလိုက်တာပါထရမ့်ကသူဟာရှုံးနေခဲ့ရင်သူချောင်းစီးမဲ့လို့ပြောတာတွေရှော့တွက်လို့မရပါဘူးလို့သမ္မတဘိုင်ဒန်က CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခံတွင်ပြောသွားခဲ့တာပါမက်စလာတုန်းကအိုဟိုင်းယိုပြည်နယ်မှာမဲဆွယ်စည်းရုံးစဉ်ထရမ့်ကသူရွေးကောက်ပွဲမှာရှုံးနေရင်သူချောင်းစီးမဲ့လို့ကြေညာသတိပေးခဲ့တာပါသူချောင်းစီးမဲ့လို့ပြောတာကရွေးကောက်ပွဲမှာသူရှုံးရင် American Motor ရင်ထုတ်လို့ရလုပ်ငန်းတွေပြတ်စီးမှာဖြစ်တာကြောင့်ကာကွယ်ရမယ်ဆိုတဲ့သဘောနဲ့ယဉ်ညွန်းပြောဆိုခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာထရမ့်ကပြန်ဖြေပြောခဲ့ပါတယ်ခင
်ဗျာ။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ဒုတိယကမ္ဘာစစ်အတွင်းကဒီအနုမြူပုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဒီအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့ကတာမတ်ကြီးတွေမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။နာဂါဆာကီမြို့မှာမနေ့ပြန်တောက်ကြနေမှာကျင်းပမဲ့အခမ်းအနားတက်ဖို့အစ္စရေးတာမတ်ကြီးကိုမဖိတ်တာဟာနိုင်ငံရေးကြောင့်ဖြစ်တာမို့ဂျပန်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးရမ်အမ်မြူ Emmanuel ga akhan na go tat ma ma hoh phu lo American tan yong ga pyo ba de American pyin tacha khona naingan ne di EU Europa tamaga ro ga tat ma ji ri asa angae dan tat taman ri go be akhan na go se lwet me lo chin ja ka ja bi me tu ye song phyat chat go pyin ma ma hoh phu lo Nagasaki myo daw wan Shiro Suzuki ga di kine tadin taw de go pyo ja ba de
kama de mo kore ano seiji tekina ryu niyor handan dewa nai ということ
ဒီ ဆုံး ဖြတ် ချက် ဟာ နိုင်ငံ ရေး နဲ့ လုံး ဝ မသက် ဆိုင် ပါ ဘူး အမှု မြူ ဘုံ တန် ကြောင့် တည် ဆုံး ခဲ့ ရ သူ တွေ ကို အောက် မိ တဲ့ အခမ်း အနား ကို ငြင်းငြိမ်း ချမ်း ချမ်း ငြင်းငြိမ်း သက်သက် နဲ့ ကျင်း ပ သွား နိုင် ဖို့ အဓိက ထား ပြီး ဆုံး ဖြတ် ခဲ့ ရ တာ ဖြစ် ပါ တယ် လို့ ပြော ကြား ခဲ့ တာ ပါ Nagasaki မြို့ အခမ်း အနား ကို ဖိတ် ကြား ခြင်း မ ခံ ရ တာ က Israel အပြင် Russia နဲ့ Belarus နိုင်ငံ တို့ ပဲ ရှိ ပါ တယ် အခုလို Israel ကို Russia Belarus နဲ့ တန်းတူ ထား ပြီး မ ဖိတ် တဲ့ အပေါ် ဆိုရင် နဲ့ လို့ American Britain ပြင်သစ် Germany Italy EU Europa တမကတန်တမန် တွေ က ပူး တွဲ ကြေညာ ချက် ထုတ် ခဲ့ ကြ ပါ တယ် အင်္ဂါနေ့ တုန်းက Hiroshima မြို့ မှာ ကျင်းပ ခဲ့ တဲ့ အထိမ်းအမှတ် အခမ်းအနား တို့ က တော့ Israel သံအမတ်ကြီး ကို ဖိတ် ကြား ခဲ့ ပြီးမြေ Palestine ကိုယ်စားလှယ် တွေ ကို ဖိတ် ကြား ခြင်း မ ရှိ ခဲ့ ပါ ဘူး အဲ့ဒီ အခမ်းအနား ကို American သံအမတ်ကြီး Emmanuel အပါအဝင် ပရိသတ် 5000 တက်ရောက် ခဲ့ ပါတယ် ရှင်
Israel တပ် အနေနဲ့ Lebanon တောင်ပိုင်း က Hezbollah တွေ ကို လေကြောင်း တိုက်ခိုက် ခဲ့ တယ် လို့ ပြော လိုက် ပါတယ် Lebanon နိုင်ငံ တောင်ပိုင်း က နေရာ အတော် များများမှာ ရှိ တဲ့ Hezbollah အဖွဲ့ရဲ့ ပြစ်မှတ် တွေ ကို လေကြောင်း က နေ တိုက်ခိုက် ခဲ့ တာ လို့ Israel စစ်တပ် က ဒီနေ့ ပြော လိုက် တာ ပါ Israel တိုက်ခိုက်မှု ကြောင့် Duria မြို့ က နေအိမ် တစ်ခု ထိခိုက် ပျက်စီး သွား ပေမဲ့ ဒဏ်ရာရ သေဆုံးတာ ရှိ တယ် လို့ မသိရ သေး ကြောင်း Lebanon ဆွေရ သတင်း ဌာန က ပြော ပါတယ် ဒါ့အပြင် Gaza တောင်ပိုင်း က Rafah မြို့ ကို လည်း ဒီနေ့ ထပ်မံ ဝင်ရောက် စီးနင်း ခဲ့ ပြီး Gaza မြောက်ပိုင်း က စစ်သွေးကြွ တွေ တိုက်ခိုက် နေ တဲ့ နေရာ ကို လည်း တိုက်လင်ရင် တွေ နဲ့ ဘုံကျဲ တိုက်ခိုက် ခဲ့ တယ် လို့ Israel စစ်တပ် က ပြော ခဲ့ ပါ သေး တယ် ခင်ဗျာ
အမေရိကန်တဲ့ညပိုင်းမြန်မာဘာသာ အစီအစဉ် တွေကို ညပိုင်း 9 နာရီ ကနေ 10 နာရီ အထိ 5.32 kHz 9383 နဲ့ 9383 5.52 kHz 5885 တို့အပြင် စနစ်တကျမှာ လိုင်းလက်မီတာ 190 kHz 1505 ကနေ ပြထုတ်လွှင့်ပေးနေပါတယ်ရှင်
August 10 ရက် ကြာသပတေးနေ့ ညပိုင်း နိုင်ငံ တကာ သတင်း တွေ ကို VOA က separate ကြေညာပေးနေပါတယ်ရှင် မြန်မာ နိုင်ငံ မှာ ဒီ 1988 ခုနှစ် တုန်းက တပ် ပါတီ စနစ် ကနေ ပြီး တော့ ပါတီ ဇုံ ဒီမိုကရေစီ စနစ် ကို တောင်း ဆို ဆန္ဒ ပြ ခဲ့ တဲ့ 14 လုံး လူ အုံကြွားမှု ဖြစ် ခဲ့ တာ ဒီ ကနေ့ 36 နှစ် ပြည့် ပါ ပြီ ရန်ကုန် မြို့ အပါအဝင် 14 လုံး အထိမ်း အမှတ် ဆန္ဒ ပြ မှု တွေ မြို့ တော်တော် များ များ မှာ ရှိ ခဲ့ ပါ တယ် စကိုင်း တိုင်း မော်ရွာ မြို့ မှာ လူ ရေး တော် ပုံ တပိတ် လှှရှား မှု မှာ တော့ ပြည်သူ 1000 ကျော် ပါဝင် ခြေ တိုက် ခဲ့ ကြ တယ် လို့ တပိတ် ဥဆောင် ကော်မတီ ဝင်က VOA မြန်မာ ပိုင်း ကို ပြော ပါ တယ် 88 မှာ မပြည့် ပြတ် ခဲ့ တဲ့ အာဏာရှင် အမြင့် ဖက် ရေး ကို မျိုးဆက်တဲ့ လူငယ်တွေ အပြီးသတ်နိုင်တဲ့ အထီကျိုးပန်းသွားမှာ ဖြစ်တယ် လို့သူတို့က ပြောပါတယ် 1988 ခုနှစ်တုန်းက ចောင်းသားတွေ ဥဆောင်တဲ့ ဆန္ဒပြပွဲတွေ စတင်ခဲ့ ပြီးတဲ့ နောက် နိုင်ငံ အနှံ့ အလှော်ဆောင်က ပြည်သူတွေပါ ပါဝင် ဆန္ဒပြခဲ့ ကြပါတယ် လူ့အုံကြွားမှုတွေ ကို စစ်တပ်က ပြစ်ခတ် နှိမ်နှင်းခဲ့မှုကြောင့် နိုင်ငံ တော်ဝန် သေဆုံးသူ ထောင်ထဲ ချီရှိ ခဲ့ ပါတယ် ဖမ်းဆီး ထောက်ချ ခံ ရ သူတွေ လည်း မြောက် များ ရှိ ခဲ့ ပါတယ် လူ့ ဆန္ဒပြမှုတွေ ကြောင့် မဆလာ ပါတီ စနစ် အဆုံး သတ် ခဲ့ ပြီး တော့ NLD အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် အပါအဝင် နိုင်ငံ ရေး ပါတီ တွေ ဖွဲ့စည်း နိုင် ခွင့် ရ လာ ခဲ့ ပါတယ် 1989 ခုနှစ် ဇူလိုင် လ မှာ တော့ NLD ပါတီ ထွေထွေ တွေ့ရင်မှု တောင် စန်းစုကြည် ကို စစ် အစိုးရ က ပထမ ဆုံး အကြိမ် နေအိမ် အခြေချုပ် ချ ခဲ့ ပါတယ် 1990 မှာ ကျင်း ပ တဲ့ ပါတီ ဆုံး ရွေးကောက် ပွဲ မှာ NLD ပါတီ အပြတ် အသတ် အနိုင် ရ ခဲ့ ပြီးမြဲ အဲ့ဒီ ချိန် တုန်းက စစ် အစိုးရ က အာဏာ လွှဲ မပေး ခဲ့ တဲ့ အပြင် အနိုင် ရ လွှတ် တော် ကိုယ်စားလှယ် တွေ ကို ဖမ်းဆီး ထောင် ချ ခဲ့ ပါတယ် စစ်တပ်ရဲ့ အာဏာ သိမ်း မှု ကို အကြိမ် ကြိမ် ခံ နေ ရ တဲ့ မြန်မာ နိုင်ငံ မှာ စစ် အာဏာ ရှင် စနစ် အဆုံး သတ် ဖို့ လိုတယ် လို့ 14 လုံး နှစ် ပတ် လည် ဆန္ဒ ပြ သူ တွေ က ပြော ကြ ပါတယ် ရှင်
Bangladesh မြန်မာ နယ်စပ် မြစ် ထဲ လှေ မြုပ် ရင်ဂျာ လောင်း 30 ကျော် ဆဲ ခဲ့ တယ် လို့ Bangladesh က ပြော လိုက် ပါတယ် ဒီ နယ်စပ် မြစ် နှက် မြစ် ထဲ မှာ အင်္ဂါနေ့ က လှေ မြုပ် သွား တဲ့ လှေ ပေါ် ပါလာ သူ ရင်ဂျာ လောင်း စုစုပေါင်း 34 လောင်း ကို ဆဲ ယူ ခဲ့ တာ လို့ Bangladesh အာဏာ ပိုင် တွေ က ပြော လိုက် တာ ပါလေမောက်ခဲ့ပြီးတဲ့နောက်ကလေးငယ်တွေပါဝင်လောင်း10 လောင်းကိုကနေဦးဆယ်ယူနိုင်ခဲ့ပြီးနောက်ပိုင်းကန်းကိုတောင်းတင်လာတဲ့လောင်းတွေနဲ့စုစုပေါင်း34 လောင်းဖြစ်သွားပြီလို့ TechNet မြို့အုပ်ချုပ်ရေးမှူးကပြောခဲ့ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံတဝက်မှာဒီလုံခြုံရေးကိုတင်းတင်းချက်ချက်ချထားတဲ့အပြင်ဗုဒ္ဓဦးနေတော်ကလူမျိုးရေးခွဲခြားမှုတံပြန်တဲ့ဆန္ဒပြပွဲတွေကြောင့်မင်းညာတော်ကတော့အထီးကရုံးတွေမရှိဘဲနဲ့အတော်လေးငြိမ်းချမ်းခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်မွတ်စလင်တွေနဲ့နိုင်ငံပြောင်းအခြေချသူတွေပေါ်လက်ရဆွန်းရောက်သူတွေပြီးခဲ့တဲ့သတင်းပတ်တွေကပြတ်မှတ်ထားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်လမ်းတွေမှာရဲတပ်ဖွဲ့ဝင် 6,000 ထက်မနည်းကိုဖြန့်ချထားပါတယ်ရဲတပ်ဖွဲ့ရဲ့အကြီးအကျယ်နှင်းနှဲမှုကြောင့်ရောလူမျိုးရေးခွဲခြားတိုက်ခိုက်မှုတွေကိုမလိုလားတဲ့ပြည်သူတွေရဲ့စီးလုံးမှုကြောင့်ပါအခြေအနေတွေပြန်လည်ငြိမ်သက်နေတယ်လို့လန်ဒန်မြို့တော်ရဲမင်းကြီးမာခ်ရောင်လီကဒီကနေ့ကြာသပတေးနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
ဖြစ်ဖြစ် ပယ်ရစ်အိုလံပစ်ပြိုင်ပွဲ၁၃ရက်မြောက်နေ့ဒီနေ့မှာ speed climbing လို့ခေါ်တဲ့နယ်ရန်ကိုအမြဲတက်တဲ့ပြိုင်ပွဲမှာအရှိတောင်အရှာကအင်ဒိုနီးရှားနိုင်ငံသားအနိုင်ရသွားပါတယ်။ဒီပွဲမှာအင်ဒိုနီးရှားနိုင်ငံသား Frederick Leonardo ကပထမရခဲ့ပြီးတရုတ်နိုင်ငံကဖန်ဝူကဒုတိယ American က Samuel Sang ကတတိယရခဲ့တာပါ။နောက်မြို့သမီးမီတာ900မှာတော့ New Zealand ကပထမ Germany ကဒုတိယနဲ့ Hungary ကတတိယရသွားခဲ့ပါတယ်။နောက် Canucky ရဲ့ခရက်မီတာ900တာတူလေလော်ပြိုင်ပွဲအဆင်းလိုက်၄ရောက်ပွဲမှာတော့ဂျာမနီကပထမရှုဒစေရပြီးဩစတြေးလျကဒုတိယနဲ့စပိန်ကတတိယရရှိသွားပါတယ်။အမျိုးသားမီတာ900၂ရောက်တွဲပွဲမှာတော့တရုတ်နိုင်ငံကဟယောလီယူနဲ့ဘိုအန်ဂျီတို့ကပထမရပြီးအီတလီကဒုတိယနဲ့စပိန်ကတတိယအသီးသီးရရှိသွားကြပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ August 10ရက်နေ့ကျသရင်းညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ KIO ကချင်တပ်ဌာနချုပ်လိုင်စာမျိုးအနီးစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနီးကနေရာ၄နေရာကိုဒီနေ့မနေ့အစောပိုင်းမှာစစ်ကောင်စီကလေကြောင်းပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကိုဝင်ဆောင်မျိုးသမီးတူထိခိုက်တယ်ရခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံကပြောပါတယ်။လေကြောင်းကတိုက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးထားရရှိခဲ့တယ်လို့လည်းပြောပါတယ်။လာရှိုးမြို့မှာတော့တင်းရှောင်နေသူဒေသခံပြည်သူတချို့နေရပြန်လာတွေရှိနေပေမဲ့အများစုကတော့ဒီလေကြောင်းရန်ကိုစိုးရိမ်တာကြောင့်မပြန်ရဲပဲရှိနေပါသေးတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကကချင်လွတ်လပ်ရေးအဖွဲ့ကေအိုဌာနချုပ်ဦးနီးကနေရာလေးနေရာကိုဘုံကျဲတိုက်ခိုက်ခဲ့တာပါဒီကနေ့မနေ့အစောပိုင်းတေချောင်းတိုက်ခိုက်မှုကို KIO ပြန်ကြားရေးတာဝန်ကဘူမူကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ
်မနေ့ကအမြတကောင်၁၂နာရီကျော်တနာရီချိန်လောက်မှာပေါ့နော်ဟိုထွဲလို့ယူဆရတဲ့အဲလေနဲ့ဘုံကျဲတာရှိပါတယ်ခင်ဗျအဓိကတော့ဟိုမိုက်ဆပ်ပါဆိုတဲ့ကျေးရွာပေါ့နော်အဲ့ဘက်မှာအခုရန်ဖြားချောင်းမှာလည်းဘုံကြီးတွေကြပါတယ်။နောက်အဲဒီလူလူတို့ရင်ကလုံးမှာလည်းကြပြီးမှဝန်ဆောင်မိခင်တို့ကတော့တာယာရလည်းရှိပါတယ်။နောက်ဟိုမုံလေးခက်ဒီမှာလည်းကြပါတယ်။မချနာဘုံမောကားလန်းဘောအမြုတိကုံတော်ဘက်မှာလည်းကြပါတယ်ခင်ဗျာ။အဲ့ဘက်ကလည်းအဲဒီလူလူတို့တည်ထိခဲ့တယ်ဆိုတာကတော့ကြားရပါတယ်။ဒါလောက်အချိန်နေဆိုတာကတော့အခုမကြရသေးပါဘူးခင်ဗျာ
လိုင်စာမျိုးအနီးတက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးတာတွေရှိခဲ့ကြောင်းလည်းဆက်ပြောပါတယ
်တရုတ်ဘက်ကတော့ဒီကတော့ဟိုနေဇတ်လုံချုံကြီးအရာပေါ့နော်ဒေဂျုံဟိုသူတို့ဖိုက်တာတွေပြန်ဝေးတဲ့အနေထားတွေနောက်အချက်ပြတဲ့အဲဒီကြီးဒီအပြစ်ပေါက်တာတွေတော့ရှိပါတယ်ဟိုတိခတ်တာမျိုးတွေတော့မရှိပါဘူးခင်ဗျာ
မိုင်းလန်ခဲရွာဟာလိုင်စာမျိုးအနီးမှာတည်ရှိပြီး2023ခုနှစ်အောက်တိုဘာလအတွင်းကလက်နက်ကြီးကျရောက်ခဲ့တာကြောင့်ကလေး၁၁ဦးအပါအဝင်လူ30နီးပါးသေဆုံးခဲ့တဲ့နေရာဖြစ်ပါတယ်။ဒီဖြစ်စဉ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလို့ KIO ကပြောဆိုပြီးစစ်ကောင်စီကတော့ KIA ကရန်တူလောင်ယုံပောက်ကွဲတာလို့ညှင်းဆိုထားပါတယ်။မြို့သစ်နဲ့ကုန်းလောကတော့မုံမောက်မြို့နယ်အတွင်းမှာတည်ရှိပြီးပြီးခဲ့တဲ့မတ်လက KIA ကသိမ်းယူခဲ့တာလည်းဖြစ်ပါတယ်။ပြခဲ့တဲ့ဗုဒ္ဓဦးနေ့ကတော့တအောင်မျိုးသားလူမျိုးရေးတက်မတော် TNL ထိမ့်ချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကကွတ်ခိုင်မျိုးကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာရှိခဲ့ကြောင်းကွတ်ခိုင်မျိုးကလူမှုကယ်ဆယ်ရေးဝန်ထမ်းတဦးကပြောပါတယ
်။ဒီကတော့အဲ့ဒီဒီရက်ကွတ်တီရဲ့အဲနောက်ကျော်ပေါ့ဂျူဝါရဲလောက်ခက်ခက်ရှိတော့ဂျူဝါရဲလေ။ဘာအဲဒီကိုခြားသွားတယ်လို့ကြားရတယ
်။ဒီဘုံကျဲတက်ခိုက်မှုမှာကယ်ဆယ်ရေးအဖွဲ့တွေမသွားရောက်နိုင်တာကြောင့်အထီးအခိုက်အခြေအနေမသိရကြောင်းနဲ့လောလောဆယ်မှာတော့ကွတ်ခိုင်မျိုးကဒေသခံတွေဟာဘေးလွတ်ရာအနီးအနားကကြေးရွာတွေကိုတိမ်းရှောင်နေကြကြောင်းပြောပါတယ်။ဒီလ9ရက်နေ့ကလည်းကွတ်ခိုင်မျိုးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းက၄ကြိမ်လောက်ဘုံကျဲတက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ6ရက်နေ့ကတော့တီဘောမျိုးနယ်နောင်ကော်ကြီးကြေးရွာကိုစစ်ကောင်စီကဘုံကျဲခဲ့တာကြောင့်တန်ကားတစ်ပါးပြန်လည်တော်မူပြီးနောက်တက်တပါထိခိုက်ဒဏ်ရာရခဲ့သလိုအမျိုးသမီးတဦးသေဆုံးခဲ့ကြောင်းလည်း TNL ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လနဲ့ဒီလဇာမိုင်းနေမှာ MNDAA ထိန်းချုပ်ရာလောက်ကိုင်းတဲ့တိမ်နီမျိုးတွေကိုစစ်ကောင်စီက6ကြိမ်တိုက်ခိုက်ခဲ့တာမှာအရက်သားအနည်းဆုံး15ဦးသေဆုံးခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်။စီရေးလစ်လာတုံးသက်သူတွေကတော့ လာရှုအခြေစားအရှင်းမြောက်တိုင်းစစ်ဌာနချုပ်ကို MNDAA ကိုကန်တက်တွေကသိမ်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာကြောင်းပြောပါတယ်။လာရှုမြို့မှာတော့အခုအခါတိမ်းရှောင်နေသူတချို့နေရပြန်လာတာတွေရှိပေမဲ့အများစုကလေကြောင်းရံကိုကြောက်တာကြောင့်မပြန်ရဲသေးကြောင်းစစ်ရှောင်နေသူလာရှုမြို့ကတဦးကပြောပါတယ်
။ပြန်နေသူကပြန်ပြီးကြပြန်ကြည့်တော့ပြန်လို့ဘဝတော့တော့နေပါပြီတဲ့သူရခိုင်မှုတော့ဝေရှိသေးတယ်အစိစအားကြီးတော့အခုတော့ညီညီတို့ညီညီတို့တော့ဆောက်ပါတော့ဗျာအဲ့တော့တိတ်ပြီးတော့လည်းမပြန်မီရသေးတော့ဒီဘုန်းကြီးတော့ပေါ့နော်
လာရှုမြို့မှာလောလောဆယ်တယ်လီဖုန်းနဲ့အင်တာနက်အဆက်အသွယ်တွေပြတ်တောက်နေပြီး MNDAA အဖွဲ့ကရက်ွက်တွေအတွင်းမှာအချိန်ပိုင်းနဲ့အင်တာနက်လိုင်းသုံးနိုင်အောင်ဆောင်ရွက်ပေးတာတွေရှိနေသလို UWSA ဝါတာဖွဲ့ဆက်ဆံရေးရုံးမှာလည်းအင်တာနက်အသုံးပြုနိုင်အောင်စီစဉ်ပေးတာတွေရှိနေပါတယ်။ဒီရက်ပိုင်းတွေမှာတော့စစ်ကောင်စီတပ်နဲ့ DNL ပူးပေါင်းတပ်တွေကြားမှာနောင်ချုံမြို့နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေသလိုပြင်ဦးလင်မြို့ကိုဝင်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ကောင်စီမိသားစုဝင်တွေမန္တလေးဘက်ကိုပြောင်းရွှေ့တာတွေရှိနေပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေအတွက်တရုတ်နိုင်ငံကကမကထာပြုပြီး6ကြိမ်မြောက်ဟိုက်ကင်ဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ခဲ့ပေမဲ့စစ်ကောင်စီကတက်ရောက်ဖို့ညှင်းဆုပ်ခဲ့တဲ့နောက်တရုတ်အထူးကိုယ်စားလှယ်တင်ရှိကျွမ်းဟာနေပြည်တော်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တောင်တရံနယ်လေကိုကန့် MNDAA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတိုက်ခိုက်တာတွေရပ်ဆိုင်းစေဖို့အတွက်တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကဝိုင်းဝန်းတားဆီးပေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
KL ဌာနချုပ်လိုက်စာမြို့နီးစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်တာနဲ့ရှမ်းမြောက်ဆေးအခြေအနေတွေကိုကုစားဝန်လိုက်ပြောပြခဲ့တာပါအခုတော့ဒီလာရှုကြောင့်ပဲကြပြီးနဲ့ရှမ်းမြောက်တိုက်ပွဲတွေကိုဂျာဝင်ဆစ်ဆက်ပေးနေတဲ့တရုတ်ထူတန်းမြန်မာကိုဒီနေ့ရောက်လာခြင်းမြန်မာစစ်တပ်ကသူတွေအခြေစိုက်တဲ့ပြင်ဦးလင်ကစစ်တပ်ရာရှိနယ်ဝန်ထမ်းတွေမျိုးကထွက်ခွာနေတာကိုဒေသခံတွေပြောနေတာပါပြင်ဦးလင်မြန်မာစစ်တပ်အတိုင်းဝိုင်းနဲ့ဝန်ထမ်းနဲ့ဒေသခံတွေမျိုးကိုစွန့်ခွာတင်းရှောင်နေကြပါတယ်ပြောင်းရွှေ့တဲ့သူများတဲ့အတွက်ပြင်ဦးလင်ဆင်မှာရင်တန်းပိတ်ဆို့တာတွေရှိနေပါတယ်ဒီနောက်ဆုံးအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
နောင်ချိုမြို့ကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတပ်မျိုးလိုလူသိများပြီးနောင်ချိုမြို့နဲ့ကဲလဲမှာရှိတဲ့ပြင်းဦးလင်မြို့ကစစ်တပ်အတိုင်းဝိုင်းနဲ့မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်မြို့မှာကြန့်ရှိနေသူတွေကတော့စားတောက်စရာတွေစုဆောင်းထားကြပြီးတိမ်းရှောင်နေသူတွေထဲမှာဒေသခံအချို့ပါပေမဲ့အများစုဟာစစ်တပ်အတိုင်းဝိုင်းကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြင်းဦးလင်မြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VRE ကိုအခုလိုပြောပါတယ
်ပြည်သူလူထုကတော့စာဝတ္ထုကတော့စံတီစာရီကတော့အရင်တော့စူးစောင်းထားကြတယ်။တချို့တွေကမန်လီဘက်တို့ပါတို့ပေါ့နော်ရန်ကုန်တို့ကားတွေနဲ့ဆင်းကုန်ကြပြီ။ဆင်းတဲ့နေရာမှာပြည်သူလူထုတော့အနေနဲ့အများစိတ်မပါဘူး။ညာတော့အဖြစ်ဝန်တန်းတွေပါတယ်ဗျ။တပြားဆိုလို့ရှိရင်တကယ်အကြီးပိုင်းတွေကဘုံလုံးဆင်းကုန်ပြီ။မိသားစုတွေမရှိတာတော့ဝန်တန်းတွေမရှိဘူး။အထက်ကတစ်ထက်ကအကြီးပေးပိုင်းကမိသားစုဝန်တွေမရှိဘူးဗျ။ပေါ့ဖြစ်ဝင်တဲ့အရာရှိအချက်စီကတော့မဆွေးကြဘူးဗျ။ညာတော့အပြင်ကဘူကြီးတို့ဒီကောင်သူတို့ဘူမူဒီကောင်သူတို့ဒါတော့သူတို့ပေါ့သူတို့ဝင်ဆွေးတဲ့နဲ့
မျိုးရဲပုံမှန်သွားလာသူတွေရှိပေမဲ့သွားလာသူနေပါပြီးစာတင်ကျောင်းတွေမှာလည်းကျောင်းသားတွေကိုမိဘတွေကနေ့တစ်ပိုင်းလာရောက်ခေါ်ဆောင်တာတွေရှိတယ်လို့ပြင်းဝင်မျိုးကန်နောက်သူကလည်းအခုလိုပြောပါတယ်
ကျောင်းနဲ့ရွှေတဲ့လူကတော့မင်းညံ့နေကြတာစပြောင်းနေအခု9နာရီ10နာရီကိုမျိုးတက်လာတော့အဲမှာကာတန်းယူဖြစ်နေဝန်တော့ဟိုဘက်လမ်းပေါ့မန်လီဆင်းတဲ့လမ်းပေါ့နော်ဟိုဟာအဓိကတော့ဝန်ထမ်းတွေရှောင်းနေကြတာပေါ့နော်ယူကတော့သူကလည်းသူဒီမှာဈေးထဲမှာလည်းနည်းနည်းပါသွားတော့ဟိုကိုဗစ်ထွေရောလို့ပေါ့သူကလည်းသူတော့တွားလာလှုပ်ရှားနေမှာဖေးရိုင်းနဲ့ဖွင့်လာတယ်လုံကြုံရတဲ့ဘူးထဲမှာတော့ပြင်းပြထားတာမရှိဘူးဒါပေမဲ့ EPG မှာတော့အထက်ဝင်တာဖြစ်တယ်နောက်ပြီးဒီဟိုဆက်ချောင်းမိုင်လားစစ်တဲ့နောက်တော့နေရာနဲ့မှာတော့ဟိုဟာပေါ့တက်ပြီးကိုဖြတ်တော့ကျောင်းကိုနေတမိုင်းပိတ်ပေးလိုက်တယ်ဒီနေ့ဒီနေ့နေတမိုင်းပိတ်လိုက်တယ်ပေါ့နော်အကုန်လုံးကျောင်းသူကျောင်းသားတို့ဆရာဆရာမတွေဟိုလိုမျိုးပေါ့ပိတ်တယ်ဆိုတာကကျောင်းသူကျောင်းသားတွေကမိဘအသီးသီးကပြန်လာပေါ်ကြတော့
ဒီကနေ့ဩဂုတ်ရှင်းရမှာတော့မြို့ကနေပြောင်းရွှေ့သူတွေများတဲ့အတွက်ပြင်းဦးလင်ကနေမန္တလေးအစဉ်16မိုင်ဒိတ်မှာကားတွေများတဲ့အတွက်ရင်ကျောပိတ်ဆို့တာတွေဖြစ်ပြီးအချိန်ကြာမြင့်စွာစောင့်ဆိုင်းခဲ့ရတာတွေလည်းရှိပါတယ်ဒီကနေ့မနေ့ပိုင်းပြင်းဦးလင်ကနေရန်ကုန်ကိုပြောင်းရွှေ့လာတဲ့ဒေသခံတို့ကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
ပြင်းဦးလင်အသေးလားဟိုလိုမျိုးဆွတ်ဖြစ်တာတွေပါလေမဟုတ်ဘူးပေါ့နော် ဆောင်မှာကြားလေးတွေရန်ကုန်သွားလာတော့မန္တလေးဆက်မှာရမ်းများတယ်ဟုတ်ကဲ့အမောင်းတွေဆောင်ဆောင်ရောက်လာတယ်ဟိုပါလေဘာမှလည်းမဖြစ်ဘူးသူပြစ်သေးဘူးသူပြောင်းနေရတယ်ဘာမှညာကြားလာလို့ရှိတယ်ပါအခုတော့ဘာမှမဖြစ်ပါဘူးဒါပေမဲ့ကိုယ်ပါကလေးတွေရှိတော့မတော်ခဏလေးဆောင်တဲ့တဘောပဲ
ဒါအပြင်ပြင်းလင်းမျိုးနဲ့နောင်ချိုကြားမှာရှိတဲ့ဝက်ဝွန်ကျွာကနေနောင်ချိုဘက်အထွက်ကိုစစ်တပ်ကဖျက်ဆီးသွားလာခြင်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ပြင်းလင်းမျိုးဟာမန္တလေးတိုင်းမှာရှိပြီးစစ်တပ်ကတူနဲ့တပ်မတော်နှီးပညာတက္ကသိုလ်ရှိတဲ့အတွက်တပ်မျိုးလို့လူသိများပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်နဲ့မန္တလေးတိုင်းအဆက်မှာရှိတဲ့မျိုးလည်းဖြစ်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်တုန်းကတော့ပြင်းလင်းမျိုးနဲ့မလက်မကန့်နေရာတချို့မှာတိုက်ပွဲတွေဖြစ်ပွားတာတွေစစ်ကောင်စီရဲ့ကင်းစကန်အချို့တိုက်ခိုက်ခံရတာတွေရှိခဲ့ဘူးပါတယ်။အခုလိုပြင်းလင်းတပ်မျိုးကစစ်ဘက်အရာရှိကြီးတွေနဲ့ဝန်ထမ်းတွေမြို့ကိုစွန့်ခွာထွက်ပြေးနေကြတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
။တင်းလင်းကစစ်တပ်အရာရှိနဲ့ဝန်ထမ်းတွေမြို့ကထွက်ခွာနေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ရှေးလေးလုံး36နှစ်ပြည့်အထိမ်းအမှတ်ပွဲတွေမြန်မာနိုင်ငံတည်းလှုပ်ခဲ့တာပါ။ဒီနေ့ကြောက်တဲ့ရှေးလေးလုံး36နှစ်မြောက်အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံမြို့အတော်များများကတော်လိုင်းအင်အားစုတွေအာဏာရှင်ဆန့်ကျင်ဒီမိုကရေစီရရှိရေးချစ်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့တယ်လို့ဆွေးနွေးဟောပြောပွဲတွေလည်းလုပ်ခဲ့ကြပါလေ။ရှီလီလုံးလှုပ်ရှားမှုကိုတော်လိုင်းရဲဘော်တွေကဥဆောင်ခဲ့ပြီးလူလူကလည်းတက်တက်ကြွကြွပါဝင်ခဲ့တယ်လို့ပြောကြပါရယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့အကြီးအမားဆုံးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေပထမဆုံးအကြိမ်ပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဟာဒီကနေ့မှာ36နှစ်ပြည့်မြောက်ခဲ့ပါပြီ။ရှစ်ရက်ရှစ်လ1988ခုနှစ်ရှစ်လေးလုံးမှာစတင်ခဲ့တဲ့အဲ့ဒီလူမှုလှုပ်ရှားမှုကြီးရဲ့နှစ်ပတ်လည်အဖြစ်နဲ့နှစ်စဉ်ဩဂတ်လ10ရက်နေ့မှာကျင်းပမြဲဖြစ်ပြီးတော့ဒီကနေ့36နှစ်ပြည့်ရှစ်လေးလုံးနေ့မှာလည်းပြည်တွင်ပြည်ပလူမှုလှုပ်ရှားမှုတွေရှိခဲ့ပါတယ်။2021ခုနှစ်မှာဆရာသာသိမ်းမိချိန်ကစလို့ပေါ်ပေါက်လာတဲ့ဒေါ်လာရင်းအင်အားစုအသီးသီးကလည်းရှစ်လေးလုံးအထိမ်းအမှတ်ပြုလုပ်ခဲ့ကြပါတယ်။တဝဲခရိုင်လောင်းလုံမြို့နယ်မှာ36နှစ်မြောက်ရှစ်လေးလုံးလူမှုအရေးတော်ပုံအခမ်းအနားကိုဒီကနေ့မနက်ပိုင်းမှာကျင်းပခဲ့တယ်လို့အခမ်းအနားကိုဦးဆောင်ခဲ့တဲ့တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ကော်မတီ DDMSC ကပြောပါတယ်။88မျိုးဆက်ចောင်းသားတူကရှင်းလင်းလုံးအရေးတော်ပုံအတွေ့အကြုံတွေကိုရှင်းလင်းပြောကြခဲ့ပြီးတော့တော်လိုင်းကပြရွတ်ဖတ်တဲ့အစီအစဉ်တွေလည်းထည့်သွင်းခဲ့တယ်လို့ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါတယ
်ရှင်းလင်းလုံးဒီမိုကရေစီလူ့အရေးတော်ပုံကိုကျွန်တော်တို့အရေးနဲ့ကျွန်တော်တို့ဦးဝေးကြဖို့လိုတယ်ဘာလို့လဲဆိုတဲ့အခါကျတော့တချို့ကျွန်တော်တို့တော်လိုင်းအင်အားစုထဲမှာလည်းတော်တော်များပြောရဆိုကြတာရှိတာပေါ့ဗျာဒီရှင်းလင်းလုံးဒီလူ့ဆိုရှယ်မှုကအပြီးဆိုတဲ့တာဝန်ကိုကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ထမ်းဆောင်သွားကြဖို့လိုတယ်ဆိုတဲ့အမျိုးပေါ့အဲ့တော့ရှင်လေးလူဒီမိုကရေစီရေတို့ပူရဲ့အထက်တိုက်ပွဲတင်တယ်နဲ့နှိမ့်တာရကဟိုလူအာဏာကိုတိဆက်ပြီးတော့ဒီအာဏာရှင်စနစ်ကိုသူဆက်တင်ခဲ့ကြတယ်ပေါ့ဗျာအဲ့တော့ဒီနေ့မှာကျွန်တော်တို့လူတော်လာကြီးကလည်းပဲရှင်လေးလူဒီမိုကရေစီရေတို့ပူကနေပြီးတော့အထက်နိုင်ငံတို့ဆိုမှုတစ်ခုဖြစ်တဲ့ဒီမိုကရေစီရရှိရေပေါ့ဗျာအဲ့ဒါကိုဆုတ်ကယ်ပြီးတော့ဖက်ဒရယ်ဒီမိုကရေစီပြည်သူ့တိဆက်ရေတို့ကျွန်တော်တို့ဆက်ပြီးတော့ခြေသွေးတော်ဖို့လိုတယ်အဲ့တော့ကျွန်တော်တို့တင်ရတော့ယူဖို့ကောင်းလာကြတော့လို့ဆိုတော့လူနဲ့တော်လာကြီးကအာဏာရှင်တွေမပြုတ်ချတဲ့လူတွေကတော်လာကြီးကသွားတယ်ထတယ်ဟိုဖြစ်နေလို့လူတွေဆိုတဲ့ဟာကိုကျွန်တော်တို့ဟိုတတိတခုလူမဲ့တင
်နိုင်ငံရေးထဲမှာဆရာနာရှင်တွေပါဝင်ပတ်သက်နေတဲ့ကာလတစ်လျှောက်လုံးမှာလက်နဲ့နဲ့အင်အားရှိရင်အာဏာသိမ်းနိုင်တယ်ဆိုတဲ့အတွေးခေါ်ရှိနေပြီးတော့ပြည်သူလူထုလိုလားတဲ့နိုင်ငံရေးမျှော်မှန်းချက်ရရှိဖို့ဆိုရင်စစ်တပ်ကနိုင်ငံရေးထဲမှာပါဝင်ပတ်သက်မှုရှိအောင်အပြီးဖယ်ထုတ်ဖို့လိုတယ်လို့ပြောပါတယ်။ရှင်လေးလုံးအထိမ်းအမှတ်နေ့မှာဆရာနာရှင်စနစ်ဆန့်ကျင်ရေးတပိတ်လှုံ့ရှားမှုကိုလည်းပြုလုပ်ခဲ့ပါတယ်။စကိုင်းတိုင်းမုံရမြို့မှာလည်းတော်လိုင်းအင်အားစုတွေစုပေါင်းပြီးတော့36နှစ်မြောက်ရှင်လေးလုံးလူမှုအရေးတော်ပုံတပိတ်လှုံ့ရှားမှုဒီကနေ့ပြုလုပ်ခဲ့ကြပါတယ်။တပိတ်လှုံ့ရှားမှုမှာလူလူအင်အားတထောင်ကျော်တက်တက်ကြွကြွနဲ့ပါဝင်ချီတက်ခဲ့တယ်လို့ပူပေါင်းပါဝင်ခဲ့တဲ့မုံရွာအမြင့်လန်းတပိတ်ဦးဆောင်ကော်မတီဝင်ကိုအော့စကာကပြောပါတယ်
88ကမပြီးတတ်တဲ့ချီလေးလုံးကမပြီးတတ်တဲ့ဒီတော်လန်ရေးကိုကျွန်တော်တို့21မှာကျွန်တော်တို့လူငယ်မျိုးဆက်တွေကနောက်ထပ်ဒီလိုမျိုးအထိမ်းအမှတ်တွေမလုပ်ဘူးဆိုတာဟိုတော်လန်ရေးကိုကျွန်တော်တို့21မှာပဲအပြီးတိုင်မယ်ပေါ့ဗျာအခုပြောသလို88ကတွေ့ကြအောင်21မှာအပြီးတောင်းဆိုဒီလိုမျိုး21ကတွေ့ကြအောင်ဆိုတာမျိုးမရှိရလေအောင်ကျွန်တော်တို့အမြင့်ကနေတွန်းလှန်မယ်လို့ကျွန်တော်တို့အင်အားစုတွေအသီးသီးကရည်ရွယ်ထားပါတယ်ဗျာ
ဒီကနေ့မှာကြာရောက်တဲ့36နှစ်မြောက်ရှစ်လေးလုံးအထိမ်းအမှတ်နေ့မှာဒေါ်လန်ရေးအင်အားစုတွေဟာ88ကသွေးကြွေးဟောင်းကို2021ခုနှစ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ຫນွေဦးဒေါ်လန်ရေးမှာအပြီးသက်ဆက်နိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ် တော်လိုင်းအားစုအားကောင်းတဲ့ဒေသတွေမှာလူမှုခြိတက်တပိတ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပြီးတော့မြို့ပြတွေမှာတော့အာဏာရှင်စန့်ကျင်ရေးစာတမ်းချိတ်ဆွဲတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်
။ရှင်လေးလုံး36နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေမြန်မာပြည်ထဲလှုပ်ခဲ့တာအလိမ်မှာပြောပြခဲ့တာပါ။အခုတော့ဒီရှင်လေးလုံးနောက်ဆက်တွဲနေဦးတော်လိုင်းရင်းနဲ့အောင်ပွဲခံမယ်လို့ဒေါက်တာဒေဇာဆန်းကပြောလိုက်တာပါ။ဆရာနာသိမှုကိုဆန့်ကျင်နေတဲ့လက်ရှိနေဦးတော်လိုင်းရာ1988ကစခဲ့တဲ့ရှင်လုံးလူလူလှူရှားမှုကြီးအဆက်ဖြစ်ပြီးအဆုံးသက်အောင်ပွဲအဖြစ်ကြီးမှန်းထားတယ်လို့မန္တလေး CDM လှူရှားမှုကောင်ဆောင်ဒေါက်တာဒေဇာဆန်းကဖီယိုကိုပြောပါတယ်။36နှစ်ပြည့်ရှင်လုံးလူလူလှူရှားမှုအထိမ်းအမှတ်ပွဲတွေဘလို့အရေးပါတယ်လဲဒေါက်တာဒေဇာဆန်းကိုမေးထားတဲ့မိုင်းချင်းနိုင်ပြောပြပေးပါအောင်ခင်ဗျ။ဟု
တ်ကဲ့ဒေါက်တာဒေဇာဆန်းရှင်ဒီကနေ့ပြုလုပ်တဲ့ဒီမြန်မာနိုင်ငံတဝန်းမှာပေါ့နော်36နှစ်ပြည့်ဒီရှင်လေးလုံးလူထုလှုပ်ရှားမှုအထိမ့်မဲ့ပွဲတွေရဲ့ထူးခြားချက်တွေကဘာတွေလဲရှင
်။ဟုတ်ကဲ့ပါခင်ဗျ။အခုကျွန်တော်တို့ဒါမြန်မာနိုင်ငံတနိုင်ငံလုံးမှာဆိုရင်လေဒါကျေးလက်ရောမြို့ပြရောပေါ့ဗျာ။ဒီနေ့ဆိုရင်ဒါရှင်လေးလုံးလူထုအရေးတော်ပုံကြီး36နှစ်ပြည့်အထိမ့်မဲ့အနေနဲ့လူထုတိုက်ပွဲလူထုလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဖော်ဆောင်ဆင်နွှဲနေကြပါတယ်ခင်ဗျ။ရန်ကုန်လိုမန္တလေးလိုဒါရန်သူတနက်ပြောင်းဝမှာနေရတဲ့ပြည်သူတွေကိုယ်တိုင်ပင်လေဒီရှင်လေးလုံးရေတော်ပုံကြီးအထိမ့်မဲ့ဖြစ်ပေါ့နော်လူလူလှုပ်ရှားမှုတွေပေါ်ဆောင်နေကြတာကိုလည်းကျွန်တော်တွေ့ရမှာဖြစ်ပါတယ်အလားတူကျွန်တော်တို့ကျေးလက်ဒေတာတွေကတော့ကျွန်တော်တို့ဒါနော်ဒီရှင်လေးလုံးရေတော်ပုံကြီးအထိမ့်မဲ့နေတဲ့လူလူနော်အင်းနဲ့အားနဲ့အုံနဲ့ကျင်းနဲ့ကျွန်တော်တို့ဒါအထိမ့်မဲ့အခမ်းအနားတွေလူလူတပိတ်လှုပ်ရှားမှုတွေကိုကျွန်တော်တို့ပေါ်ဆောင်နေကြတာကိုကျွန်တော်တို့တွေ့မြင်ရမှာဖြစ်ပါတယ်ခင်ဗျအ
ဲ့တော့ဒီလွန်ခဲ့တဲ့နှစ်ပေါင်း36နှစ်ကပေါ်ပေါက်ခဲ့တဲ့ဒီရှင်လေးလုံးလူလူလှုပ်ရှားမှုရဲ့တက်ရောက်မှုအတိုင်းတာရောဘလောက်ထိကြီးမားလဲရှင်
ဟုတ်ကဲ့ဒီရှင်လေးလုံးအရေးတော်ပုံကြီးရဲ့ဒါအကျိုးတက်ရောက်မှုနဲ့လွန်မိုးမှုဟာဆိုရင်လေဒါမြန်မာပြည်သမိုင်းအတွက်အင်မတန်မှအရေးပါတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျဒီရှင်လေးလုံးအရေးတော်ပုံကြီးကနေလူထုတရက်လုံးကတပ်ပါတီအာဏာရှင်စနစ်ကိုမလိုလားဘူးဒီမိုကရေစီစနစ်ကိုလိုလားတယ်ဆိုတာကိုကျွန်တော်တို့ဒါနော်ရှင်းရှင်းလင်းလင်းပြပြသားသားဖော်ထုတ်နိုင်ခဲ့ပါတယ်အလားတူပဲဒီမဆာလာတပ်ပါတီအာဏာရှင်စနစ်ဆိုးကိုလည်းပဲကျွန်တော်တို့လူထုအားနဲ့ကျွန်တော်တို့ဒါချုပ်ချနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျဒါအပြင်ဒီရှင်းလင်းလုံးရေတော်ပုံကြီးကာလမှာကျွန်တော်တို့မြေပြန့်ဒေတာကကျွန်တော်တို့ဒါလူငယ်ထောင်ပေါင်းများစွာကလည်းဒါတို့နေဆက်ဒေတာတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေဒေတာကိုရောက်ရှိသွားကြတယ်အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့ညီနောင်တိုင်းရင်းသားအဖွဲ့အစည်းများတိုင်းရင်းသားပြည်သူများရဲ့ဒါတိုင်းရင်းသားဒန်းသူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တနည်းပြောရင်တော့ဒါဖက်ဒရယ်အရေးနော်ဒီရည်တည်ချက်ဒီတောင်းဆိုချက်တွေအပေါ်မှာလည်းကျွန်တော်တို့မြေပြန့်ဒေတာကလူငယ်လူရွယ်တွေចောင်းသားလူငယ်တွေကြားထဲမှာအများကြီးကျွန်တော်တို့နားလေသွားကြတယ်သိရှိသွားကြတယ်သဘောပေါက်သွားကြတယ်လို့ကျွန်တော်တို့ဒီလိုပဲလေ့လာမှတ်သားရပါတယ်ဗျဒါကြောင့်ပြောချင်တာကရှစ်သိန်းလုံးအရေးတော်ပုံကြီးဒီဒီမိုကရေစီအရေးပြတာမှာကကျွန်တော်တို့ဟာလာတိုင်းရင်းသားပြည်သူအားလုံးလိုလားတဲ့ဖက်ဒရယ်အရေးတော်ပုံအတွက်လည်းပဲဒါမြေပြင်းနဲ့တောင်တန်းဒေသကိုချိတ်ဆက်ပေးနိုင်ခဲ့တဲ့ဒါနော်လူထုတော်လှန်ရေးအရေးတော်ပုံကြီးတည့်ရဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗ
ျဒီရှစ်သိန်းလုံးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အားသာချက်အားနည်းချက်တွေလို့ရောဒေါက်တာတိန်စာဆန်းဘယ်လိုမြင်လဲရှင်
ဒီရေတော်ပုံကြီးဟာသူ့ရဲ့ရှိမှာဒါဖြစ်ပေါ်ခဲ့တဲ့1960နှစ် 7 July ရေတော်ပုံ69ခုနှစ်ကျွန်းဆွယ်လှုပ်ရှားမှုနောက်တို့94 95 96စတဲ့နော်ဒီလူလူတော်လန်ရေးရေတော်ပုံကြီးရဲ့ဒါနော်နောက်ဆက်တွဲနော်ဒါတမိုင်းလက်စင်ကန်တာဝန်ကိုထမ်းရွက်ခဲ့တာဖြစ်တယ်လို့88နောက်ပိုင်းမှာကျွန်တော်တို့ပေါ်ပေါက်ခဲ့တဲ့ဒါ96 99 98ကျောင်းသားလှုပ်ရှားမှုတွေအဲနောက်ကျွန်တော်တို့2000ရွှေဝါရုံတော်လန်ရေးလှုပ်ရှားမှုမှာဒီယနေ့ကျွန်တော်တို့ဒါဤသူတရားလုံးဆင်နွှဲနေတဲ့2021ဤသူຫນွေဦးအရေးတော်ပုံကြီးရဲ့ဒါဂျားရဲရတမိုင်းကွင်းဆက်ဒါလူလူတိုက်ပွဲအရေးတော်ပုံကြီးလည်းဖြစ်ပါတယ်ခင်ဗျဒါကြောင့်ဒီရှင်းလေးလုံးလူလူအရေးတော်ပုံကြီးဟာဆိုရင်ဖြစ်မြန်မာနိုင်ငံရဲ့အာဏာရှင်စနစ်ဆန့်ကျင်ရေးဤသူဒီမိုကရေစီတော်လှန်ရေးမှာเนาะကျွန်တော်တို့လုံးဝအထင်ကြီးတမိုင်းမှတ်တိုင်ဒီတရားဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ပြောရမှာဖြစ်ပါတယ်ခင်ဗျ
ဒါဆိုလို့ရှိရင်အခုဒီဒေါက်တာတေဇာဆန်းတို့ပါဝင်တဲ့ຫນွေဦးတော်လှန်ရေးကဒီရှင်းလေးလုံးလူထုလှုပ်ရှားမှုနဲ့ဘယ်လိုဆက်ဆက်လဲရှင
်။အဲ့တော့ကျွန်တော်တို့ခုနကရှေ့မှာတင်ပြခဲ့တဲ့သူပဲဒီနေ့ကျွန်တော်တို့2021ပြည်သူ့ຫນွေဦးအရေးတော်ပုံကြီးဆိုတာကလည်းပဲဒါတီးခြားဖြစ်ပေါ်လာတာမဟုတ်ဘဲနဲ့သူ့ရှေ့မှာဖြစ်ခဲ့တဲ့ဒါရှင်းလေးလုံးအရေးတော်ပုံအပါအဝင်ပေါ့ဗျာနော်ဒီလူထုတိုက်ပွဲတွေရဲ့အန်တီမရည်ဝဲချက်ဖြစ်တဲ့မြန်မာနိုင်ငံကိုငြင်းငြမ်းတာယာဖွံ့ဖြိုးတိုးတက်တဲ့ဒါနေချင်းစပွဲအတိုင်းပြည်တစ်ခုအဖြစ်တည်ဆောက်နိုင်ဖို့ရာအတွက်ဒီနေ့ပြောရင်တော့ကျွန်တော်တို့တိုင်းပြည်ကိုဒါနိုင်ငံရေးစနစ်ကောင်းဖို့ရာအတွက်ပေါ့ဗျာဘာစနစ်လဲဆိုတော့ဒါ Federal Democracy စနစ်ပေါ့ဒီခေကောင်းစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ရာအတွက်ကျွန်တော်တို့ဒါအဆုံးသက်တိုက်ပွဲအဖြစ်မျှော်ယီပြီးတော့ဒီຫນွေဦးတော်လှန်ရေးကိုဖော်ဆောင်နေကြခြင်းလည်းဖြစ်ပါတယ်ခင်ဗျဒါအကြောင်းကျွန်တော်တို့ဒါရှေ့လေးလုံးရေတော်ပုံအပါအဝင်ပေါ့ရှေ့မှာเนาะကျွန်တော်တို့ဒါမပြီးဆုံးသေးတဲ့ကျွန်တော်တို့เนาะအတိမတ်ပန်းနဲ့ဒီမရောက်နိုင်သေးတဲ့ကျွန်တော်တို့ပြည်သူတော်လှန်ရေးကြီးရဲ့အဆုံးသက်တိုက်ပွဲအဆုံးသက်အောင်ပွဲအဖြစ်မျှော်ယီပြီးတော့ယနေ့ကျွန်တော်တို့ဒါຫນွေဦးတော်လှန်ရေး2021ပြည်သူတော်လှန်ရေးကြီးကိုဖော်ဆောင်နေကြတာလို့ကျွန်တော်တို့အနေနဲ့လူထုတရေလုံးကဒီလိုပဲလေးလေးနက်နက်ခံယူနားလည်ထားပါတယ်ခင်ဗျ
ရှိလေးလုံးနောက်ဆက်တွဲဖြစ်တဲ့ຫນွေဦးတော်လိုင်းရင်းနဲ့အဆုံးသက်အောင်ပွဲဆင်နွှဲမယ်လို့ဒေါက်တာဒေဇာဆန်းပြောပြခဲ့တာကိုမိုင်းချင်တိုင်းပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှာတော့မချခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာလဲဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြောပြတဲ့ချက်မိုင်းကဏ္ဍနဲ့နေဆက်တိုင်းသတင်းတော့တွေရဲ့တိုင်းသတင်းလွှာအပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ August 10ရက်ချက်တာရင်းညမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တုကနေည10နာရီအထိဆက်ပြီးတော့တရထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website YouTube နဲ့ Facebook တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရနာဆင်ကြည့်ရှုနိုင်ပါသေးတယ်သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရိုက်သားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကစာမျက်နှာကနေတဆင့်တည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်။အခုလာမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြက်သားရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေတာသတင်းတော်တွေရဲ့တိုင်းသတင်းဒေတာသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုပထမဆုံးနှาศင်ကြည့်ရှုအောင်ပါလူမျိုးစုမဟာမိတ်တိဆောက်ရေးဆိုတဲ့အကောင်းဆုံးနဲ့သုံးသက်ထားပါတယ်နေဦးတော်လည်းအောင်မြင်ဖို့ဆေးရနာရှင်စန့်ကျင်အင်အားစုတွေမဟာမိတ်ဖွဲ့နိုင်ရမယ်ဆိုတာကိုဥအောင်ခင်ကပြောပြထားပါတယ်ခင
်ဗျနေဦးတော်လည်းရဲ့မဟာမိတ်စုဖွဲ့မှုသဘောတရားကိုNUG ယာယီသမရဒူဝါလက်ရှိလကဇွန်လ17ရက်နေ့မှာကျင်းပတဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာရှင်းပြသွားပါတယ်။မဟာမိတ်နဲ့မိတ်ဖက်ဆိုတဲ့သဘောတရားကွာခြားပုံကိုပြောသွားပါတယ်။တူတော်တွေပေါင်းလုပ်ပြီးမတူတာတွေကိုခွဲလှုပ်ဆိုတာဟာမိတ်ဖက်အဆင့်ဖြစ်တယ်လို့ဆိုပါတယ်။ NUG နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိတ်ဖက်အဆင့်တဲ့သာလွန်နဲ့မဟာမိတ်အဆင့်ကိုရောက်ဖို့လိုပါတယ်တဲ့။မဟာမိတ်မှာယုံကြည်မှုခိုင်မာသလိုပေါင်းစည်းလှုပ်ဆောင်မှုမှာလည်းကြစ်လက်တယ်လို့ဆိုပါတယ်မဟာမိတ်ဆက်ဆံရေးဟာအပေါင်းရသဘောမျိုးမဟုတ်ပဲနေဆိုင်ကျယ်ပြန့်စွာချိတ်ဆက်ထားတဲ့ဆက်ဆံရေးဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်လက်ရှိတော်လှန်ရေးကိုအရှိန်အဟုန်ပြစ်တင်နိုင်ဖို့အတွက်မဟာမိတ်ဆက်ဆံရေးကိုတည်ဆောက်ဖို့လိုပါတယ်တဲ့ဒီနေရာမှာအရေးအကြီးဆုံးကတစ်ဖက်နဲ့တစ်ဖက်ယုံကြည်လာဖို့ပါပဲလက်တွေ့လောက်ကရင်ယုံကြည်မှုကိုတိဆောက်နိုင်ပါတယ်အဖွဲ့အစည်းတိုင်းမှာမမျှော်လင့်တဲ့ရည်မှန်းချက်တွေရှိတာဟာနိုင်ငံရေးသဘာဝဖြစ်တာမို့မတူတဲ့နိုင်ငံရေးပန်းတိုင်တွေရှိတာကိုသတိချဖို့လိုပါတယ်တဲ့ဒါပေမဲ့ဆင့်အာနာရှင်စနစ်ကိုအမြင့်ပြတ်ပြီးဖက်ဒရယ်နိုင်ငံတိဆောက်နိုင်ရေးကိုတော့အလုံးကသဘောတူကြတယ်လို့ဆိုပါတယ်NLD အစိုးရလက်ထက်ကလည်းနိုင်ငံရေးအင်အားစုတွေအကြယုံကြည်မှုတည်ဆောက်ဖို့ခက်ခဲတာဖြစ်ပါလေ။ဥပမာကချင်နဲ့ရှမ်းပြည်နယ်မှာစစ်တပ်ကတိုက်ခိုက်နေတဲ့ NLD က27ရာစုပင်လုံးညီလာခံကျင်းပတာကိုတိုင်းရင်းသားဘက်ကဗဝင်မကြပါဘူး။27ရာစုပင်လုံးညီလာခံဟာစစ်တပ်ကို2008အခြေခံဥပဒေအတိုင်းဆက်လက်ထားဖို့အတည်ပြုတဲ့ညီလာခံဖြစ်တယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကသုံးသပ်တာကို Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်းဆိုတဲ့စာတမ်းမှာဖော်ပြပါတယ်စစ်တပ်ရဲ့ထောက်ခံမှုရရှိရေးကိုသာဒေါ်အောင်ဆန်းစုကြည်ကစိတ်ဝင်စားတယ်လို့စာတမ်းမှာဖော်ပြထားပါတယ်ကောင်းမွန်တဲ့ NLD ရဲ့ရည်မှန်းချက်ကိုထောက်ခံပေမဲ့အာဏာရှင်ဆန်းဆန်းလုတ်ကင်တာတွေကိုတိုင်းရင်းသားတွေကစိတ်ပျက်ကြပါတယ်အဖွဲ့အစည်းတွေမှာကျင့်သုံးလို့ရှိတဲ့စင်ကဲတာဝန်ယူမှု NLD မှာအလွန်အားနည်းနေတယ်လို့သုံးသပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအနေနဲ့နိုင်ငံရေးလောကထဲကိုဝင်လာတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီအချိန်အဝါနဲ့ရွေးကောက်ပွဲတိုင်းမှာနိုင်ခဲ့ပါတယ်။သူ့ကိုဆက်ခံမဲ့လူလည်းမရှိပါဘူး။အခြားနိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးလို့2021ဇွန်လ1ရက်နေ့ထုတ်နီကေအရှာစာဆောင်မှာတိုရူတခါဟာရှိကသုံးသပ်ထားပါတယ်ဆရာနာတိမ်ပွဲကိုအာနာရှင်အူထိတ်တိုက်တွေ့တဲ့သဘောမျိုးနဲ့သုံးသပ်ထားတာဖြစ်ပါတယ
်
တို့လိုက်ရေးရကလေးကဘိုးချုပ်အောင်ဆန်းကိုနိုင်ငံရေးလောကမှာလို့တမျိုးမလို့တမျိုးသုံးလာကြတာတမီးအောင်ဆန်းစုကြည်လက်ထက်အထိပါပဲဒါပေမဲ့ဘိုးချုပ်အောင်ဆန်းကိုယုံကြည်သလိုတမီးကိုယုံကြည်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်မှာရခိုင်ပါတီတွေမဲနိုင်ပေမဲ့ NLD အစိုးရဟာ2008အခြေခံဥပဒေအတိုင်း NLD ပါတီဝင်ကိုသာပြည်နယ်ဝင်ကြီးခန့်ခဲ့တဲ့အတွက်ရခိုင်တိုင်းရင်းသားနဲ့ NLD အကြားမှာဆက်ဆံရေးတင်းမာခဲ့ပါလေဘိုးချုပ်အောင်ဆန်းကိုယ်ဝယ်ရေးဟာ NLD ပါတီရဲ့တိုင်းရင်းသားစီးပွားရေးလို့ဖြစ်တာပါလေမော်လမြိုင်ချောင်းဆောင်ဆက်တွေတဲ့မြေကူးတရားကိုဘိုးချုပ်အောင်ဆန်းတရားလို့အမည်ပေးတဲ့အတွက်ဒေသခံတွေကန့်ကွက်ဆန္ဒပြကြပါလေအရင်ဒီပြည်နယ်လွိုက်ကော်မျိုးမှာဘိုးချုပ်အောင်ဆန်းကျေးရုပ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေတရားစွဲခံရပါတယ်ကချင်းပြည်နယ်နဲ့ချင်းပြည်နယ်မှာလည်းဘိုးချုပ်ကျေးရုပ်စိုက်ထူတာတွေကိုကန့်ကွက်ဆန္ဒပြကြပါတယ်အမအစိုးရကြီးစိုးတာကိုမချေနှက်လို့ဘိုလ်ချုပ်ကျေးရုပ်ကန့်ကွက်ပွဲတွေတုံးကြတာဖြစ်ပါလေ။ဆေအနာတိုင်းမှုတာမဖြစ်ပွားခဲ့ရင် NLD ဟာတပါတီအာဏာရှင်စနစ်ပုံစံမျိုးနဲ့ဆက်လက်ကြီးစိုးမယ်အရာလာရှိပါတယ်။တိုင်းအနာလက်နက်ကင်တော်လာရေးကိုအထင်သေးခဲ့တဲ့အစင်အတာလည်းရှိခဲ့ကြောင်းသူတေဒီအေချမ်းစုက2020မေလ13ရက်နေ့တို့အယဝရီစာဆောင်မှာရေးထားပါတယ်စစ်တပ်ရဲ့ဖိနှိပ်မှုနဲ့အကြမ်းဖက်မှုကြောင့်မလွဲမရှောင်သာခုခံတွန်လှန်ရတဲ့ကိစ္စကို NLD အမြင်မှားခဲ့တာကိုပြန်လည်တင့်မှတ်ဖို့လိုတယ်လို့ဆိုပါတယ်တိုင်းရင်းသားအရေးဆိုင်ရာ NLD ရဲ့မဟာအမားတွေကိုဖြည့်ရှင်းတဲ့နည်းနယ်လေးယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်ဘိုးကြောင့်အောင်ဆန်းနဲ့အတူကြာဆုံးသွားကြသူတွေဟာဝါရည်နိုင်ငံရေးသမားပညာရက်တွေဖြစ်ပါတယ်ဒါပေမဲ့စူပေါင်းကောင်းဆောင်မှုကင်းမဲ့နေတာဟာ NLD ရဲ့အားနည်းချက်ဖြစ်ပါတယ်ဒါကို NUG အစိုးရကလည်းသဘောပေါက်ပုံရပါတယ်လူတူတယောက်ရဲ့ဩဇာတက္ကမနဲ့တိုင်းရင်းသားတို့ရဲ့ယုံကြည်မှုကိုမရယူနိုင်ကြောင်းမျက်မှောက်ခေတ်သမိုင်းကပြတ်သားနေပါတယ်ဒါကြောင့်တော်လှန်ရေးတိုက်ပွဲဆင်နွှဲရင်တိုင်းရင်းသားတွေယုံကြည်တဲ့ခေါင်းဆောင်မှုပုံစံမျိုးကိုမနေ့အမြန်ပေါ်တုတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
လူမျိုးစုမဟာမိတ်တီထောင်ရေးဥအောင်ခင်သုံးသပ်ပြခဲ့တာပါအခုတော့ကျမကြီးကဏ္ဍပါသွေးလွန်တုတ်ကွေးကာကွယ်ရေးပြောထားပါတယ်မြမမှာမိုးရင်းပို့ဖြစ်ပြီးအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးစမဖြစ်အောင်ချင်းပေါက်ဖွားမှုနှိမ်နင်းဖို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်ဘာကြောင့်ပါလဲချင်းပေါက်ဖွားမှုကိုဘယ်လိုနှိမ်နင်းနိုင်ပါလဲဒီအကြောင်းကလေးထုခုနဲ့စေတက္ကသိုလ်တက်ကလေးကျမပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာโอเคကလေးထုခုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးကအခုမိုးရွာသီမှာပြန်ပိုဖြစ်လာပြီးတော့ဒီပြင်းထန်တာအသက်အရွယ်ရှိတဲ့အဆင့်တချို့လဲရှိခဲ့တဲ့နေရာမှာပြီးခဲ့တဲ့လတွေဇွန်လကုန်ပိုင်းနဲ့ဇူလိုင်လဆန်းပိုင်းတို့ကပေါ့ဆရာနော်ဒီအသက်အရွယ်ဆုံးရှုံးနိုင်တဲ့ပြင်းပြင်းထန်ထန်အဆင့်ကိုမရောက်ရအောင်ကာကွယ်ရေးကိုအဓိကပြောခဲ့ပြီးမှအခုတစ်ခါတော့ဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီသွေးလွန်တုတ်ကွေးကဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ပေါ့နော်အဲ့မဲ့ဒီဗိုင်းရပ်စ်ကလူတစ်ယောက်ကတစ်ယောက်ကိုကူတာမဟုတ်ဘူး။ဥပမာသူဒီလိုမကူဘူးပေါ့နော်။တုတ်ခွေးဗိုင်းရပ်စ်ကိုတစ်ယောက်တစ်ယောက်လမ်းချီချောင်းဆုပ်ရံနဲ့ကူတာမဟုတ်။ဂျာထဲမှာသေဆောင်တဲ့ဗက်တာလို့ခေါ်တဲ့ခြင်ရှိပါတယ်။ခြင်ကြားခေါ်ခြင်ပုံးပေါ့နော်။ကျွန်တော်တို့ဆေးပညာခေါ်မှာတော့ Aedes ပေါ့နော်။ Aedes aegypti တော့ Aedes albo picked up တော့ရှိပါ။အဲ့ဒီခြင်ကြားခေါ်ခြင်ပုံးပေါ့။ဒါကဒီနေ့လယ်ခြင်မှာကြိုက်တယ်။ရေကြီးရသမှာပေါက်တဲ့ခြင်မှာ။အဲ့တော့ခြင်ရတဲ့ခြင်ကူးဆက်တဲ့ကြောင့်ယောဂတယောက်ကတယောက်ကိုကူးဆက်တဲ့ခါမှာဒီဗိုင်းရပ်စ်ကခြင်ထဲမှာပါသွားတယ်ခြင်ဟာနောက်တယောက်ကိုကိုက်တဲ့ခါမှာကူးဆက်တယ်အဲ့ဒါကြောင့်ခြင်ကိုက်ခြင်ကြောင့်ကူးဆက်တဲ့ယောဂဖြစ်ပါတယ်ဒါအောင်ခြင်ကိုက်မခံရဘူးခြင်မပေါက်ပွားအောင်နေနေမှုတွေအရင်ရေးကြည့်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီခြင်ကိုက်မခံရဘူးနဲ့ခြင်ပေါက်ပွားမှုကိုနေနေမှုအတွက်ပေါ့နော်အဲ့ဒီမှာဆရာကြီးဒီခြင်ပေါက်ပွားမှုကနေအဓိကအစပြောပြလို့ရမလား
အဲခြင်ရတော့တတားရှိမရှိပေါ့နော်အဲ့တော့မမေးလောက်ကတော့နှစ်ပတ်လောက်ပဲရှိတယ်။အဲ့တော့ချင်းကိုဒီအတော့ချင်းကိုလို့ခေါ်တဲ့ချင်းကိုသွားပြီးတော့မနေနေလဲချင်းရသိမှာပဲ။ဒါပေမဲ့ပြဿနာပါလေဆိုချင်းဥရေတိုးတိုးလာတာပေါ့နော်။ချင်းတွေပေါက်ပွားလာတာဒါစိနိုင်လို့ရှိရင်တော့ဒီယောဂရဲ့ပြန်ပွားမှုကိုထိန်းသိမ်းနိုင်တော့ပေါ့ဗျာ။ အဲ့တော့ကျင်ကပိုးလောက်လန်းနေပေါက်ပါတယ်အဲကျွန်တော်တို့အဓိကအာယုံစိုက်ပြီးလောက်ရတာဒီပိုးလောက်လန်းနေနေရပါပဲပိုးလောက်လန်းကောင်းနေနိုင်တယ်ဆိုရင်ချင်းမပေါက်ဘူးပေါ့အဲ့ဒါဆိုလို့ရှိရင်ချင်း population နေသွားတာနဲ့မြအကြိုက်ခံရတဲ့ risk ကလည်းနေသွားမယ်တွလင်းတကွေးဖြစ်တာလည်းနေသွားတယ်ဒါကြောင့်ဒီတွလင်းတကွေးကာဝယ်ရေးမှာအဓိကတော့ဒီပိုးလောက်လန်းနေနေပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကကျတဲ့ပိုးလောက်လန်းနေနေရေကိုဘယ်လိုလုပ်တင်တာကိုအသေးစိတ်ဆက်ရှင်းပြပေးပါလားဆရာကြီး
အဲ့တော့ပိုးလောက်လန်းနေနေရလဲကျွန်တော်တို့အများအားပြောနေကြဖုံးသွင်းခတ်စစ်လောင်းထောင်လဲဖွင့်မြုပ်ရှင်းမှုတ်ပေါ့နော်အဲ့တော့ဖုံးသွင်းခတ်စစ်တော့ဖုံးဆိုတာဒီခြင်းရဲ့တဘောကလည်းသူကရေပုတ်ရေတိုးထဲမှာပေါက်တဲ့ခြင်းမဟုတ်ဘူးသူကရေကြီးရေသားမှာပေါက်တာအဲ့တော့မိုးရွာပြီးတင်နေတဲ့ရေကြီးတို့အိမ်ထဲမှာရှိတဲ့ရေလောင်းကံထဲမှာတို့စီထဲမှာတို့ဆရာညောင်ရိုးထဲမှာတို့နော်အဲနတ်တင်တဲ့ဆင်ပေါ်မှာရှိတဲ့ရေတွေတော့အဲလိုမျိုးနေပေါက်တာဆိုတော့အဲ့နေရာတွေမှာဒီပိုးလောက်လာနေနေရေတော့ဖို့အရေးကြီးပါတယ်ခုံးဆိုတာကတော့ဒီရေစီးတွေရေကန်တွေဖုံးထားဖို့ကောင်းတယ်ရှင်းမွေးအောင်ပေါ့နော်သွန်ဆိုတာကတော့မကြာခဏသွန်လဲလို့လွယ်တဲ့နော်ခွက်လေးတွေအိုးတွေဆိုခဏခဏသွန်လဲပြရမယ်ခတ်ဆိုတာကတော့ဒီပိုးလောက်လန်းတွေကိုဥမာရေစီးမှာရှိတယ်ရေအိုးမှာရှိတယ်ဆိုခတ်ထုတ်ပါရေစင်းနဲ့ခတ်ထုတ်ကတော့ဇေလိုက်ဆိုတာပိုးလောက်လန်းဆက်မပေါက်တော့ဘူး။စစ်ဆိုတာကတော့တစ်ခါကြလဲရေရှားတယ်ပေါ့နော်။အဲရေုံမတုံပြစ်နိုင်ဘူး။ဒါဆိုလို့ရှိရင်တနေရာတနေရာကိုတဘုံကတဘုံကိုရေစင်းနဲ့ခံလိုက်လို့ရှိရင်ပိုးလောက်လန်းတွေကျန်ကြီးတော့ပေါ့နော်
။ဟုတ်ကဲ့ဆရာတော့အဓိကဒီဖုံးသွုံခက်စစ်ပြီးတော့နောက်လောင်းထောင်လဲဖွင့်ကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီ
း။လောင်းဆိုတာကတော့ကြောင်ရင်တို့သပွဲတို့အောက်ခံဖက်ကလေးတွေအဲပွဲစိတ်မတက်အောင်လှုပ်တဲ့ခွက်လေးတွေမှာအင်းဝိုင်းဟောင်းလောင်းထားတာပြုံးပေါ့နော်ဒါလို့ဆိုရင်ဒီချင်းမပေါက်နိုင်ပေါ့နော်အဲလောင်းထောင်ဆိုတော့ချင်းကနေလယ်မှာကြိုက်ပါတယ်ဒါကြောင့်နေလယ်မှာကလေးတွေအိတ်တယ်ဆိုလို့ရှိရင်ချင်းအောင်ထောင်အိတ်ပေါ့ညပဲဖြစ်ဖြစ်နေဖြစ်ဖြစ်ချင်းအောင်ထောင်အိတ်တာတော့ကောင်းဆုံးပေါ့နော်လဲဆိုတော့ဒီဘုရားညောင်ရေဦးပေါ့နော်အဲကျွန်တော်အိမ်မှာကိုနေ့ရက်၃ရက်လောက်ကျွန်တော်မလဲဖြစ်တာချင်းကပေါက်နေတာကျွန်တော်တွေ့တယ်နေ့တိုင်းကြီးပါတော့ဒီလဲလဲလဲပြီးအထဲရေရေဦးကလည်းပုတ်ပြီးတော့စီရမလေ။တော့ရိုးထဲမှာပုတ်တိုက်ပြီးတော့စေးပြပါ။ခွင့်ဆိုတာတော့နေ့လယ်အချိန်မှာချင်းရတော့ဒီမောင်မဲတဲ့နေရာမှာခုံတော့။အဲ့တော့ပတင်းပေါက်တွေပါလေဖွင့်လေးရောက်ရအောင်ဖွင့်ထားမယ်နော်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီလောင်းထောင်လဲဖွင့်ပြီးတဲ့ခါကျတော့ဒီနောက်ဆုံးကာကွယ်လုပ်တဲ့မြုပ်ရှင်းမှုကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
။အဲမြုပ်ဆိုတာကတော့ရေတင်နိုင်တဲ့ဘက်ထရီအိုးတို့ကိုကြမ်းပဲတို့ဒါမျိုးတွေမြေကြီးထဲမှာမြုပ်ပစ်တယ်နော်။ဘာလို့ဆိုပေါ်ရပြင်ကြည့်တယ်နဲ့ပေါ့မြုပ်ရှင်းဆိုတော့ထုံတဲ့ပိတ်ပေါင်းနေရှင်းပေါ့ဗျာနော်မှုတ်ဆိုတော့ဆင်းမှုတ်တာပေါ့နော်လူတွေကဆင်းမှုတ်တာကိုအဓိကလို့ထင်ကြတယ်ဟောသွေးလွန်တကွေးလူနာတယောက်ရှိပြီဆိုရင်ဒီကျမ်းမာရေးဝန်ကြီးဌာနအိမ်မှာလဲဆေးလာမှာမှုတ်သေးဘူးပေါ့နော်အဲ့လိုမျိုးထင်ကြတယ်ပေါ့ဒီကတော့ဒီမှုတ်တာကအရင်ကြည့်တာမဟုတ်ပါဘူးဘာလို့ဆိုမှုတ်တာကတော့ဒီဆင်းရလဲဝေးဝေးမပြန်နိုင်ဘူးသူကဂိုက်တရားဂိုက်နေရတဲ့ပုံကိုပြန်နိုင်တယ်ဆင်းရလဲအစိုးစားမရှိတဲ့ချိန်မှာမဟုတ်ဘူးလေပြည့်တက်တန်းနှစ်ပတ်လောက်ပဲအများဆုံးရှိတာအဲ့ဒါကိုလည်းလူတွေကလွဲမားနေတော့မဟုတ်ရင်မကြိုက်သလိုဖြစ်နေပါတော့ပုတ်လို့တော့လည်းမားတယ်တော့မဟုတ်ဘူးသို့တော့အဓိကမဟုတ်ဘူးပေါ့နော်အဲ့တော့အဝေးကြီးမှာခုံမကူးနိုင်ဘူးပေါ့နော်များသောဖြင့်ကူးရများတဲ့နေရာကကျောင်းနေပါကျောင်းမှာဆိုတော့ဟိုဘက်ရောက်ကွက်ကကလေးကသွေးနဲ့တကွက်ဖြစ်နေတဲ့ကျောင်းလာတက်တယ်ကျောင်းမှာလည်းခြေရရှိရင်ဒီဘက်ရောက်ကွက်ကကလေးကဟိုဘက်ရောက်ကွက်ကကလေးကိုခြေရစိုက်ပြီးကူးသွားနိုင်တယ်နော်အဲ့တော့ကောင်းမှာကာကွယ်ရေးစနစ်တွေလောက်တာပို့ပြီးတော့ရေးကြည့်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်ထပ်ဖြည့်ပြောဖို့ရှိအောင်လားဆရာကြီး
ကျွန်တော်ထပ်ထည့်ရတာတော့ဘာလဲဆိုထဲစိန်ထိုးပေါ့ထဲဆိုတာကဘာလဲဆိုအဘိတ်လို့ခေါ်တယ် ABATE အဘိတ်ပေါ့လေအဲ့ဒါကဒီကျင်းမဖော့စ်လို့ခေါ်တော့ပေါ့ရှင်ပိုးလောက်လန်းကိုမပေါက်ပေါက်အောင်လုပ်တဲ့စီးအဲ့ဒါရင်တော့ကုမ္ပဏီတွေကသုံးတာရှိပါတယ်ကျမကြီးဝန်ကြီးဌာနကလည်းလိုက်ပြီးထားမယ်ဖြန့်ပြူတာရှိပါတော့အဲ့ဒါဟိုဒီရေစီးလေးရေကန်ဒီမှာထည့်ထားခြင်းအဖြစ်ကိုလိုက်လာမပေါက်ဘူးပေါ့နော်အထက်စိန်ဆိုတာတော့ဗာလဲဆိုတော့ညက်ဖျားမှာတုံးတဲ့ဆေးစိန်ခြင်တော်တို့ဆေးစိန်လိုက်လိုက်တာတို့ဒီဆေးစိန်ထားတဲ့လိုက်တာတွေခြင်တော်တွေမှာခြင်သွားနားလိုက်ခြင်ရသေးပါတယ်အဲ့ဒါအဲ့ဒါကြီးလည်းသုံးဝင်ပါတယ်နောက်ဆုံးထိုးဆိုတာတော့ဒီခုနောက်ပိုင်းမှာတော့ဒီသွေးလွန်တကွေးကာဝယ်သေးစီလာပြီပေါ့နော်အဲ့ဒါကိုသွေးလွန်တကွေးကာဝယ်သေးထိုးတာကိုပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
သွေးလွန်တော်ကွေးကာကွယ်ရေးချင်ပေါက်ဖွားမှုနှိမ့်နှင်းဖို့ကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်သတင်းလှပါဒီတစ်ပတ်မှာတော့စစ်ကောင်စီအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့ဇူလိုင်တလတဲ့အမျိုးသမီး60ကျော်တေခဲ့တယ်လို့အမျိုးသမီးအဖွဲ့တစ်ခုကပြောလိုက်တာနောက်ကချင်ဘက်မြစ်ကြီးနားတဝိုက်စီးရေးပြင်ဆင်မှုတွေအောက်ဖုန်းနဲ့အင်တာနက်ပြန်နေတာနောက်ချင်းဘက်မှာတော့စစ်ပေးဆောင်ကိုဝင်ဆောင်တွေကလေးသေးမွေးနှုံမြင့်လာတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီသတင်းတွေကိုတော့ FVR လို့တော့ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော့ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ဇူလိုင်လတည်းနိုင်ငံတော်ဝန်ကအမျိုးသမီး63ယောက်တိတ်ဆုံးခဲ့တယ်လို့မြမအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်ဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်။သတင်းလွှာတွေတင်းမှာတော့ချင်းပြည်မင်းတပ်မြို့နယ်ဒေကကျေးလက်ဒေသတွေမှာစစ်ပေးဆောင်ကိုဝင်ပဲမိခင်တွေဟာကလေးအသေးမွေးဖွားမှုနှုန်းမြင့်တက်လာနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်တီကြောင့်အမျိုးသမီး63ယောက်သေဆုံးပြီး43ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်သေဆုံးသွားတဲ့သူတွေထဲစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်33ယောက်အကြောင်းမဲ့တပ်ဖြတ်ခံရသူ10ယောက်လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်9ယောက်ဒရုန်း3တိုက်ခိုက်ခံရမှုထဲ4ယောက်တိုက်ပွဲထဲကြီးစံထိမှန်သူ4ယောက်မိရှုခံရတာကြောင့်2ယောက်နဲ့မဒိန်ကျင့်တပ်ခံရသူတယောက်ရှိတယ်လို့ဩဂုတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်ထိမှန်ဒဏ်ရာရရှိသူ43ယောက်ရှိပြီးနိုင်ငံတဝမ်းမှာထိခိုက်သေးဆုံးမှုအများဆုံးကတော့ရှမ်းပြည်နယ်ဒုတိယအများဆုံးကမန္တလေးတိုင်းနဲ့တတိယကတော့စကိုင်းတိုင်းဖြစ်တယ်လို့ BWU ကထုတ်ပြန်ထားပါတယ်
ကချင်ပြည်ရဲ့မြို့တော်မြစ်ချနာနယ်အနီးတဝိုက်မှာစစ်ကောင်စီဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိပြီလို့မြို့ခန့်တွေကပြောပါတယ်။နေတိုင်းနေပါမြစ်ချနာမြို့မှာစစ်ကောင်စီတပ်ရဲ့လေယာဉ်တွေပြန်ဝဲနေတဲ့အပြင်မြစ်ချနာမြစ်ဆုံသွားလမ်းမကြီးမှာလည်းစစ်တပ်ဘက်ကစစ်ကားတွေဖြတ်တန်းသွားလာတာမျိုးတွေရှိနေတယ်လို့မြို့ခန့်တွေကပြောပါတယ်။အင်တာနက်လိုင်းကတော့ဩဂုတ်လ10ရက်နေ့အထိမရသေးသလိုဖုန်းလိုင်းတွေကလည်းစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာယုံအနီးဝန်းကျင်နေရာတွေမှာပဲရတယ်လို့ဆိုပါတယ်။မြုပ်ခန့်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
လရှုအခြေဆိုင်အရှိမောင်တိုင်းစစ်ဌာနချုပ်ကိုကိုကန်တပ်ဖွဲ့ MNDAA ကသိမ်းပိုက်ပြီးနောက်ရှမ်းမြောက်ဒေသထဲကမြို့နယ်တချို့ကိုစစ်တပ်ကလေယာဉ်နဲ့နေတိုင်းနေပါပုံကျဲနေလို့အယက်သားတေဆုံးမှုနှုံမြင့်တက်လာနေပါတယ်။ဩဂုတ်လ9ရက်နေ့ကကုတ်ခိုင်မြို့မှာဈေးကိုလေကြောင်းကနေပုံကျဲခဲ့လို့အယက်သား6ယောက်တေဆုံး10ယောက်တန်ရန်ရရှိပြီးဈေးဆိုင်ခန်းပေါင်း400ကျော်မိလောင်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ဩဂုတ်လ9ရက်နေ့ကလည်းကုတ်ခိုင်မြို့ကိုပေါင်900ဘုံသုံးပြီးလေယာဉ်နဲ့ပုံထွက်ခဲ့ပါသေးတယ်ဩဂုတ်လ6ရက်နေ့ကတော့တီပေါ်မြို့နယ်နောင်ကော်အုပ်စုထဲကိုစစ်တပ်ကလေကြောင်းနဲ့ပုံကျဲခဲ့လို့ရွာဘုံကြီးကျောင်းပျက်စီးပြီးတန်ဃာတော်တပားနဲ့အယက်သားတယောက်တေဆုံးပြီးတော့တခြားတန်ဃာတော်တပားလည်းတန်ရန်ရရှိခဲ့ပါတယ်မြို့ရွာတွေထဲအပြင်စာတင်ကျောင်းနဲ့ဆေးရုံတွေကိုပိတ်မှတ်ထားပြီးစစ်တပ်ကလေကြောင်းကနေပုံကျဲနေတာကိုတားဆီးပေးဖို့တရုတ်နဲ့နိုင်ငံတကာကိုညီနောင်မဟာမိတ်သုံးဖွဲ့ကဩဂတ်လ6ရက်နေ့ကတောင်းဆိုထားပါတယ်
ကရနီပြည်မှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကို9လအတွင်းအကြိမ်900လောက်ပြုလုပ်ခဲ့တယ်လို့ကရနီပြည်တပ်မတော် KA စစ်ရေးချုပ်ဘူမှုကြီးဘုံနိုင်ကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာ2024ခုနှစ်ဇန်နဝါရီလ1ရက်ကနေဇူလိုင်လကုန်အထိဖြစ်တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်စစ်ကောင်စီတပ်ဟာတိုက်ပွဲမှာအကြဆုံးများလာတဲ့အချိန်တိုင်းစစ်ရေးပြတ်မှတ်အရက်သားပြတ်မှတ်မခွဲဘဲလေကြောင်းသုံးဘုံကျဲတိုက်ခိုက်မှုတွေကိုပူပြီးလုပ်ခဲ့တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်ကရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်CIEC ရဲ့စည်ရင်အရာဇန်နဝါရီလကနေဇွန်လအထိ6လအတွင်းစစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်အရက်သားကလေးငယ်9ယောက်အပြင်ပြည်သူ9ယောက်သေဆုံးခဲ့တယ်လို့သိရပါဗျ
Zoomi Democracy Apwe Chow Sassiti ga Nangaye Party Apche Salaya Tipo Party Mapondin Shoutarago Sikansi Epitan Suyeka Wekom Shinga Nyimpe Lai Pare Nangaye Party Mya Mapondin Chen Urepo Ma Changma Pare Pyatan Chatwine Menye Nyolo Sobi Sassiti Party Mapondin Shoutarago Nyimpe Lai Delo Ogola Nayanima Yuka Wekom Shinga Topian Kevare Sassiti Party Ha Chen Nangaye Party Retema Patama Usong Mapondin Pian Shoutar
နိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်မွန်ပြည်နယ်ရေးတံဖြူစရဲ့အမှတ်၈ပြည်ထောင်စုလမ်းမကြီးပေါ်မှာညနေ6နာရီကနေမနက်6နာရီအတွင်းဘယ်ရင်မှဖြတ်တန်းနာမျိုးမလုပ်ကြဘူးဩဂုတ်လ9ရက်နေ့မှာမော်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ကထုတ်ပြန်ပြီးတားမြစ်လိုက်ပါတယ်ကြီးရချက်ထုတ်ပြန်တဲ့အချိန်ကစပြီးဖြတ်တန်းသွားလာတဲ့ဘယ်မော်တော်ယာဉ်ကိုမဆိုပြစ်ခတ်မယ်လို kilometer a tap boom mong po, Mamberin Chabi mong po, Jingurete, me puin mong pune, O Otham puin be mounting jabu, Sikan Chedwi, Mamma Pitabare.
Akusa Biro de Renario, Tesapido Mava, Chimine, down by Menta Mune, Tega, Gilet Dita Rima, Sibishan go in there, Mikinwe, Kale at the Muifa Muno, Minta Nibi, Lola de Jamai, Sanshamu, Pipu, Lu and Nidelu, Sibishan, a ye kuni bene to rig up Yojabare, Gorobaga Suzi Tabare.
Menta Mune, Tine, a mat bone bema, he carried the la twin, Kale at the Muifa Mu, Naya or Ti, she carried Lu. Minta Mune, Sibi Shams, a can, Sima Kanque Mu Committee, Tawan Kan Guloringa, Biobare. When they meet Kinuha, Jamai Sang Shamu, Long Loso Amayara, Ahara Chutera, Jamai Sanya Bahututa, Anera Pien, Suyin Jaulan Muri Jang, Galeati Muipa Muno, Miente Layara, Lu Yusa Jang, Guloringa Sep Yobare. Sikong Sitapweha, Minta Munere, Yorima Shide, Seyong Sipi, Kanugo, Pimat Tabi, Liene Taikaida, Lenet Jirune, Pikatari, Ajinkate, Bumu Lola Raja, Kuensa Mudumiri, Seyong Sikan Toya Magurong, Suyin Nijarelu, Sikutamu Binide, Sidiam Siawen Telga, Biobare. Minta Munema, Sibi Shanwiku, NGO, Puezinaku, CDM Siawen, Siamarine, Minta Pidu Ochoi Aushi, Jamai Tanaga, Jamai San Shang Muku, Tanai the Lao Bini Bimele, Ranchon Long Lamum Shibulu Subare, Se Anate Mutu Nita Galare, Minta Munet Kurema, Wiginsa Kling at the Somu Ayana Sejo, Shikerelu, Minta Mune, Sibi Shang Sakan Simakanque Mukom Tie, Seyenu Ya Diabarekma.
Shamyoga, Lashu Mu Achiza, Ashimyo Bindan Sitanacho, Yamakago, Gogan Dapwe, MNDA net, Dona Yibu Bound Dapwe Riga, a beat that they unite library now. Manly Mua, Longjong Yi, Ya, Suing Yare, and Nitama, Shinibilu, Dona Yi, and Azu, the two at Donta Bari, Badam Dilumu, Donta Yarale, Shimea, then Sapiba Mission.
Manly Mua, Longjong Yi, Tineha, Lashu Mu Achiza, Yamaka, Sitanacho. Coca tapwe, MNDAA ne, Pubang puerega, a pita, then you light an arma, so ye ne yare, chinima, shinne de lo, sujabare. Dilo ne tamio, mam, yamabi down manga, don't lie it up with Suzibi, Pian don't lie in her, sikonsi duet, Tame changa, miare male, Sinko mudri, silana ne lo, Monpi don't lie it up, MSI, Piaguian, and Agaga, Kulup yabare.
Miao pine bema, don't lie him, hamit upon Zudri ye, Tosis in Mujau. Manning I had to the amuro pit, Mandalay Mugurama, Longjong Yi Ya, ဆိုရင်တဲ့အခြေအနေရောက်လာတာကျွန်တော်တို့တွေ့ရတယ်။ဒီအခြေအနေမှာဒီတောင်ပိုင်းဘက်မှာလည်းတော်လိုင်းရဲ့အဖွဲ့အစည်းတွေကစုစည်းပြီးတော့ချိန်နဲ့ပြန်လဲထိုးစစ်ဆင်မယ်ဆိုလို့ရှိရင်စစ်ကောင်စီတွေအတွက်အတော်လေးစိုးရိမ်ရတဲ့အခြေအနေကိုရောက်သွားနိုင်တယ်။
စစ်ကောင်စီဘက်ကအင်အားလုံးရင်းနဲ့အခုရက်ပိုင်းတွေမှာစစ်ကြောင်းတွေတိုးချဲ့လှောက်ရှားနေတာဟာအမတ်ရှိပြည်တော်စုလာမကြီးရဲ့လုံခြုံရေးတာမကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပါအကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းနိုင်ငံကားကဆက်ပြောပါတယ်
။သူတို့ရဲ့စီးပွားရေးအထူးသဖြင့်ရုရှားနဲ့သဘောတူညီထားတဲ့တဝယ်ရင်နဲ့စိတ်ကန်းစီစီမံကိန်းရဲ့ပြီးလို့ရှိရင်အခုထိုင်းနဲ့မြန်မာသဘောတူညီထားတဲ့ရေလန်းကုန်သွယ်ရေးအဲ့ဒါပြင်ဒီဘာဝ gas pipeline ကိုလည်းစိုးရိမ်လာတဲ့အတွက်ကြောင့်ရေးတဝဲလမ်းမကြီးဒီမော်မြိုင်ကော်သောင်းလမ်းမကြီးကိုလုံးဝလုံခြုံရေးတိုးမြှင့်ပေးဖို့ပေါ့နော်အခုလိုစစ်စီရေးတိုးမြှင့်လာတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျစစ်ကောင်စီကကုန်းလမ်းရောလေကြောင်းမှာပါစစ်အင်အားဖြစ်တည်နေတယ်လို့မြမပြည်တောင်ပိုင်းနေတာစစ်ရေးစောက်ကြည့်လေးလာသူပြည်ချစ်ပါတီရဲဘော်ဟောင်းဦးဝင်းလှိုင်ကပြောပါတယ
်ညာဘဝနေပြီးတော့စစ်တဘော၃၀နဲ့တရားရရှိစစ်တေအားအနည်းဆုံး900လောက်ရသခါတွေကိုရောက်နေလို့တည်ကြတယ်။အင်အားဖြစ်ပြီးလို့ရှိရင်တို့က70တခုလုံးပြီးတော့တည်ရတယ်။ကရင်ပြည်နယ်ကိုလည်းတို့ကပြန်ပြီးတော့70လုံးပဲလေ
။ကရင်မျိုးသားစီယုံ KNU အနေနဲ့တမဟာ3ခုပူပေါင်းပြီးစစ်တောင်းမြစ်တဝိုက်မှာတိုက်ခွက်တွေဖော်ဆောင်ဖို့လုပ်နေကြတာကိုတည်ရရှိထားတယ်လို့ဩဂတ်လ5ရက်နေ့ညနေပိုင်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ချင်ရမှာပါ
။မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရတဲ့ကြောင်းအမျိုးသမီး63ယောက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတပ်မက PWU ကထုတ်ပြန်ပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစီရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းနာသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမိပ
ါ။စက်ကောင်စီအကြမ်းဖက်မှုကြောင့်တလာတဲ့အမျိုးသမီး60ကျော်တိကျတာပါဝင်တိုင်းရင်သတင်းလောပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ခြေသာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆင်မြတ်မှုပြောပြပေးပါအောင်ခင်ဗျာ။
လာရှိုးစစ်ဌာနချုပ်နဲ့ဒီကြောင်မဲနောင်ချိုစစ်ဌာနချုပ်ကြားခဲ့ပြီးတဲ့နောက်မှာပြည်ဦးလွင်ထီစစ်ပွဲကူးဆက်လာမှာကိုစိုးရိမ်တဲ့အတွက်ပြည်ဦးလွင်မှာနေထိုင်သူတွေတခြားနေရာတွေကိုအစုလိုက်ပြုံလိုက်ပြောင်းရွှေ့နေကြပါတယ်။ပြည်ဦးလွင်ကနေထွက်ခွာလာတဲ့ဒီရှင်နန်းရှိကြီးကိုလည်းလူမှုကွန်ရက်တွေပေါ်မှာဒီဗီဒီယိုတွေနဲ့တွေ့မြင်နေရပါတယ်။မြန်မာနိုင်ငံမှာဒီ1988ခုနှစ်တုန်းကတပါတီစနစ်ကနေပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုဆန္ဒပြခဲ့တဲ့၈လလုံးလူထုအုံကြွမှုဖြစ်ခဲ့တာဒီကနေ့36နှစ်ပြည့်သွားပါပြီ။ရန်ကုန်မြို့အပါအဝင်၈လလုံးထိမ့်မှတ်ဆန္ဒပြမှုတွေမြို့တော်တော်များများမှာရှိခဲ့ပါတယ်။စစ်တပ်ရဲ့အာဏာသိမ်းမှုကိုအကြိမ်ကြိမ်ခံနေရတဲ့မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်အဆုံးသတ်ဖို့လိုအပ်တယ်လို့၈လလုံးနှစ်ပတ်လည်ဆန္ဒပြသူတွေကပြောကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ကျောင်းသားတွေရဲ့အုံကြွမှုကြောင့်ဒုတိယအကြိမ်လှုပ်လှိုက်ရေးရရှိခဲ့ပြီလို့ကြားဖြတ်အစိုးရကဦးဆောင်ဖို့နိုင်ငံကိုဒီကနေ့ပြန်လောက်ရောက်လာတဲ့ Nobel ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကပြောကြားလိုက်ပါတယ်။နိုင်ငံကိုဒီမိုကရေစီစနစ်ပြန်လည်ထွန်းကားအောင်သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ဒါကာမြို့တော်ကိုပြန်ရောက်ရောက်ချင်းမှာပဲခုလိုပြောကြားခဲ့တာပါ။လူငယ်ကျောင်းသားတွေဟာနိုင်ငံကိုကာကွယ်ပြီးတော့တိုးတက်တဲ့နိုင်ငံသက်စီအချိန်နဲ့တွားနိုင်ဖို့နိုင်ငံကိုအစ်စ်တပံမွေးဖွားပေးခဲ့တယ်လို့လည်းသူကအချီးကျူးပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ဒုတိယကမ္ဘာစစ်အတွင်းအမှုမျိုးပုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားကိုအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့အသံအမှတ်ကြီးတွေကမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။နာဂါဆာကီမှာမနေ့ဖြန်တောက်ကြနေချင်းပါမဲ့ခမ်းအနားတက်ဖို့အစ္စရေးအသံအမှတ်ကြီးကိုမဖိတ်တာဟာနိုင်ငံရေးကြောင့်ဖြစ်တာမို့ဂျပန်နိုင်ငံဆိုင်ရာအမေရိကန်အသံအမှတ်ကြီးကအခမ်းအနားကိုတက်မှာမဟုတ်ဘူးလို့အမေရိကန်တယုံကပြောပါတယ်။အမေရိကန်အပြင်တခြား9နိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ကအသံအမှတ်ကြီးတွေအစားအငယ်တန်းတာဝန်တွေကိုပဲအခမ်းအနားကိုဆေးလွတ်မယ်လို့ကြေညာခဲ့ကြပေမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြင်မှာမဟုတ်ဘူးလို့နာဂါဆာကီမြို့တော်ဝန်ကဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်။ဗြိတိန်နိုင်ငံတဝမ်းမှာတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားသလိုလူမျိုးရေးခွဲခြားမှုတံပြန်တဲ့ဆန္ဒပြပွဲတွေကြောင့်မနီနာရုံကတော့အထီးကရုံးတွေမရှိဘဲအတော်လေးငြိမ်းချမ်းခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောကြားပါတယ်ရှင်။
ကျေးဇူးပါမစင်မြတ်မွန်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညစက်တာရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ William Andre နဲ့ Robert Bus တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come.